The Voice of America in Burmese.
Mingla mane kema cha. Washington ne review American tangani. 2020 nila 28 ye. Chetabri ni mane kin season rwe go Myanma san lo game ne 6 nari ga ni 9 nari thi. Line no meter 24 40 ne 51. Line no meter 190 lo ga ni thong lwen pe ni ba bi. ကျမခင်ရသက်ပါဒီမနေ့ခင်တဲ့နေ့ကိုကိုရဲမင်းထွန်းနဲ့တူပြောပြပေးပါမယ်။ American ပြည်အောင်စုမှာကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်သေဆုံးရသူဟာအခုဆိုရင်တသိန်းနီးပါးရှိနေပြီဖြစ်ပြီးကမ္ဘာတစ်လုံးမှာတော့သုံးသိန်းခွဲကျော်ရှိနေတယ်လို့ American John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။ American သမ္မတ Donald Trump ကတော့ဒီကရောဂါနဲ့ပတ်သက်ပြီးသတင်းမီဒီယာတွေနဲ့ Democratic Party ကနိုင်ငံရေးသမားတွေကသူ့ရဲ့လှုပ်ဆောင်မှုအတွက်အချက်နဲ့မှားတွေဖြန့်ဝေနေတယ်လို့ဆက်ဆွဲပြောဆိုပြီးသူရဲ့ဒီကာယောဂါဆိုင်ရာကံကြံပုံကိုခုခံပြောဆိုခဲ့ပါတယ်။တစ်ချိန်တည်းမှာပဲတောင်ကိုရီးယားနိုင်ငံကသူ့နိုင်ငံတွင်းမှာနောက်ထပ်ဒီယောဂါအကူဆက်ခံရသူ49ယောက်ထပ်တွေ့ရပြီးကူးဆက်မှုထိုးတက်သွားတယ်လို့ဗိုလ်တပ်ဖွဲ့နေမှာပြောပါတယ်။ဘရာဇီးလ်ကတော့အမေရိကန်ပြည်ရင်အကူဆက်ခံရသူဒုတိယအများဆုံးဖြစ်လာနေပြီးတရက်ကိုတည်ဆောင်းသူ1000ကျော်9ရက်ဆက်တိုက်ဖြစ်နေတာကြောင့်စိုးရိမ်မှုတွေတိုးလာနေပါတယ်။အိန္ဒိယမှာတော့ဗိုလ်တပ်ဖွဲ့နေမှာစံချိန်တင်တော့အခုဆက်ခံရသူ6000ရှိပြီးအခုဆိုအခုဆက်ခံရသူကတသိန်းခွဲကျော်နေပါပြီ။နယူးဇီလန်မှာတော့နောက်ထပ်အခုဆက်ခံရသူထပ်မတွေ့ရပါဘူး။ဗိုလ်တပ်ဖွဲ့နေမှာကမ္ဘာတလောကိုရိုနာဗိုင်းရပ်စ်အခုဆက်ခံရသူပေါင်း 5.6 တန်းကျော်ရှိပြီးသေဆုံးရသူက3သိန်းခွဲကျော်ရှိနေပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်ပွားနေတာကြောင့်ဖျက်မြခြင်းအားဖြင့်လူငယ်အလုပ်သမား6ယောက်မှ1ယောက်ထက်မကအလုပ်မလုပ်နိုင်တဲ့ဖြစ်သွားကြောင်းနဲ့ဒါဟာအမေရိကတိုက်ကနိုင်ငံတွေမှာအဆိုးဝါးဆုံးဖြစ်နေတယ်လို့ကုလသမဂ္ဂအလုပ်သမားအဖွဲ့ ILO ကဗိုလ်တပ်ဦးနဲ့ဂျန်နီဗာသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ကမ္ဘာတစ်လုံးရင်ဆိုင်နေရတဲ့ဒီကာယောဂါကအလုပ်ကိုင်ပေါ်ဘလို့တက်ရောက်မှုရှိတယ်ဆိုတော့ ILO ကသရုတ်ထမြောက်အစီရင်ခံစာထုတ်ပြန်ခဲ့တာပါ။ COVID-19 ကာယောဂါတန်ကြောင့်အချိန်ပြည့်အလုပ်ပေါင်း305တန်းကမ္ဘာမှာဆုံးရှုံးခဲ့ရတယ်လို့ ILO အကြီးအကဲ Guy Ryder ကပြောပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ထုတ်ပြန်ချက်အရကမ္ဘာမှာအလုပ်လက်မဲ့ဖြစ်သူအများဆုံးဟာဒီကာယောဂါတန်းအဆိုးဝါးဆုံးခံရတဲ့အမေရိကန်ပြည်အောင်စုဖြစ်နေတယ်လို့ပြောပါတယ်။ဒါ့အပြင်အသက်15နှစ်ကနေ28နှစ်ကြားလူငယ်အလုပ်သမားတွေအထူးသဖြင့်အမျိုးသမီးတွေအတွက်ပိုပြီးအထင်နာတယ်လို့လည်း ILO အကြီးအကဲကပြောပါတယ်။ဒါကြောင့်အဆိုးဝါးတွေအနေနဲ့ပညာရေးဒါမှမဟုတ်လုပ်ငန်းကျွမ်းကျင်အောင်သင်တန်းတွေပေးပြီးဒီလူငယ်တွေအချိန်နဲ့တိုးတက်အောင်ချက်ချင်းသိသိသာသာလုပ်မပေးနိုင်ဘူးဆိုရင်နောက်ဆယ်စုနှစ်များစွာအထိစီးပွားရေးရခမှုဒဏ်ကိုဆက်ပြီးခံရအောင်မယ်လို့လည်းသတိပေးပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေမှာရေရှည်စီးပွားရေးဆိုင်ရာထိခိုက်မှုတွေဆွဆွဝါးဝါးခံစားနေရတာကြောင့်သိပ္ပံပညာရှင်တွေရဲ့သတိပေးမှုတွေကိုတစ်ခါတလေဂရုမစိုက်နိုင်ဘဲဒီကရောဂါဆိုင်ရာကန့်သတ်ပိတ်ကန့်ထားမှုတွေကိုပြန်ပြီးဖြေလျှော့ပေးနေရတယ်လို့ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံအစိုးရတွေကပြောပါတယ်။အခုလိုရောဂါပြန့်နှံ့မှုအန္တရာယ်ချားကပဲကန့်သတ်မှုတွေပြန်ပြီးဖြေလျှော့ပေးနေတယ်လေအခုလိုဖြေလျှော့ပေးတာကြောင့်တို့နိုင်ငံတွေမှာစီးပွားရေးပြန်ပြီးတိုးတက်မှုရှိမရှိတော့တည်တည်ချာချာမသိကြပါဘူးဒါပေမဲ့ဂျပန်မှာတနိုင်ငံလုံးတိုင်းကံနဲ့အရေးပေါ်အခြေအနေကာလကုန်ဆုံးပြီဖြစ်ပြီးဗြိတိန်မှာဇွန်လ15ရက်ဆိုဆိုင်တွေပြန်ပြီးဖွင့်ပေးဖို့လုပ်နေတယ်လို့ဒူဘိုင်းနဲ့ဟောင်ကောင်တွေမှာလည်းကန့်သတ်ပိတ်ကန့်မှုတွေပြန်ပြီးဖြေလျှော့ပေးနေတာကြောင့်စီးပွားရေးဈေးကွက်အတွက်အပြုသဘောဆောင်တဲ့လက္ခဏာတွေ့ရတယ်လို့စောင့်ကြည့်လေ့လာသူတွေကပြောပါတယ်ဘရာဇီးလ်သမ္မတဘိုဆိုနာရိုဟာသတင်းသမားတွေအပေါ်မှာသူ့ကိုထောက်ခံသူတွေရဲ့ပုတ်ခတ်အနိုင်ကျင့်မှုတွေကိုအကောင်အဝါမပေးတဲ့အတွက်သမ္မတအင်ဒိုသတင်းရယူဖို့လွှတ်ထားတဲ့သူ့ရဲ့သတင်းတောက်တွေကိုပြန်ပြီးခေါ်ယူလိုက်ပြီလို့ဘရာဇီးလ်နာမည်ကြီးသတင်းဌာန၄ခုကပြောပါလေ။ဘရာဇီးလ်ကအကြီးဆုံးသတင်းကုန်ရက် TV Global ပိုင်း Organizio Globo, O Globo နဲ့ Vela Economico သတင်းစာတွေနဲ့အတူ TV Bandariente Skyo နိုင်ငံထုတ်သတင်းစာကြီးတွေဖြစ်တဲ့ဖလိုဟာ DS ပေါ်လိုနဲ့ Estado DS ပေါ်လိုတို့ကပါသမရနန်းတော် Eldorada အတွက်သတင်းယူရာတွေကိုတနင်္လာညကစပြီးရက်ဆိုင်ထားဖို့သဘောတူညီခဲ့ကြတာပါဘရာဇီးလ်နိုင်ငံမှာလူပေါင်း 2,000 ကျော်တည်ဆုံးခဲ့ရပြီးနိုင်ငံစီးပွားရေးထိခိုက်လာစေတဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့ပတ်သက်ပြီးသမရရဲ့ကင်ကွယ်ဆောင်ရွက်ပုံမှောင်ရင်းတဲ့ဆိုတဲ့ဝေဖန်မှုတွေရှိလာပြီးနောက်မှာဘိုဆိုနာရိုရဲ့နိုင်ငံရေးအခြေအနေမဟန်မဲဖြစ်လာပြီးသတင်းသမားတွေပေါ်တိုက်ခိုက်မှုတွေပြင်းထန်လာတာလည်းဖြစ်ပါတယ်
VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.3 ဘိုင်းဒိုမီတာ40 kHz 9.3 ဘိုင်းဒိုမီတာ51 kHz 5.5 နဲ့ဘိုင်းဒိုမီတာ190 kHz 15.5 တို့ကနေထုတ်လည်ပေးနေပါရှင
်ကျွန်တော်ရမတော်မှာသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်မြန်မာနိုင်ငံအတွင်းအခြေခံအဆောက်အုံတိစောက်ရေးရင်းနှီးမြှုပ်နှံမှုတွေလည်းဆောင်ရွက်မှာအတူတူပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်တရက်ကိုမြန်မာနိုင်ငံစီမံကိန်းဘဏ္ဍာရေးနဲ့စမုံဝန်ကြီးဌာနနဲ့အရှေ့ကနိုင်ငံက Infrastructure Asia EI တို့အကြားမေလ29ရက်နေ့ဗုဒ္ဓဟူးနေ့ကလက်မှတ်ရေးထိုးခဲ့ပါတယ်။သဘောတူညီချက်တစ်စိတ်တစ်ပိုင်းအနေနဲ့ Infrastructure Asia EI ကမြန်မာနိုင်ငံအတွင်းအခြေခံအဆောက်အုံစီမံကိန်းတွေအတွက်ရင်းနှီးမြှုပ်နှံမဲ့ကုမ္ပဏီတွေကိုရှာဖွေရွေးချယ်ပေးသွားမှာဖြစ်ပါတယ်။ AI ကုမ္ပဏီဟာ Enterprise Singapore နဲ့စင်ကာပူကြီးအရံပိုင်းဖွဲ့တို့ပူးပေါင်းဖွဲ့စည်းထားတာဖြစ်ပြီးနိုင်ငံတကာကဆက်လက်ရေးလုပ်ငန်းရှင်တွေဗဏ္ဍာရေးဖွဲ့စည်းတွေနဲ့နိုင်ငံစုံဖွံ့ဖြိုးတိုးတက်ရေးဘဏ်တွေအကြားအခြေခံအဆောက်အုံတည်ဆောက်ရေးသဘောတူညီချက်တွေရရှိရေးကြောင်းဆောင်ရွက်ပေးနေတဲ့ကုမ္ပဏီလည်းဖြစ်ပါတယ်။အခုလက်မှတ်ရေးထိုးခဲ့တဲ့သဘောတူညီချက်ကြောင့်မြန်မာနိုင်ငံတွင်ဗဏ္ဍာလုပ်ငန်းဆိုင်ရာစီမံကိန်းတွေအကောင့်အထက်ဖော်ရမှာအထောက်အကူပြုမှာဖြစ်သလိုမြန်မာနိုင်ငံရဲ့ရေရှည်တည်ထောင်ခံရေးစီမံကိန်းတွေနဲ့ကိုက်ညီတဲ့အခြေခံအဆောက်အုံတည်ဆောက်ရေးဆိုင်ရာရင်းနှီးမြှုပ်နှံမှုဒေတာအချက်အလက်တွေရရှိရေးမှာလည်းအထောက်အကူပြုမှာဖြစ်ပါတယ်။စီမံကိန်းတွေဖွံ့ဖြိုးတိုးတက်ရေးအတွက် AI ကဗန်လုံငန်းပိုင်းဆိုင်ရာလုပ်ငန်းကြွန့်ကျင်မှုနဲ့အသိပညာတွေမျှဝေပေးသွားမှာဖြစ်တယ်လို့တင့်တော်ရဲ့ရင်းနှီးမြှုပ်နှံသူတွေနဲ့ဝန်ဆောင်မှုလုပ်ငန်းတွေဆက်သွယ်ရှာဖွေပေးတာ၊ဝေကြီးဆိုင်ရာအကြံပေးပညာရှင်တွေကိုခန့်အပ်တာတွေမှာအကူအညီပေးသွားမှာဖြစ်ပါတယ်။ဒီသဘောတူညီချက်ကိုစင်ကာပူဘက်ကဝန်ကြီးချုပ်ရုံဝန်ကြီးနဲ့ဘန်နာယီဒူဝန်ကြီးအဖြစ်တာဝန်ယူထားတဲ့ Andrian Niraja နဲ့မြန်မာနိုင်ငံဘက်ကစီမံကိန်းဘန်နာယီနဲ့စက်မှုဝန်ကြီးဌာနဝန်ကြီးဦးစိုးဝင်းတို့ကအတိတ်တည်းအဖြစ်ဆောင်ရွက်ပြီးဗီဒီယိုကတစ်စင်လက်မှတ်ရေးထိုးပွဲပြုလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျ။ဗြိတိန်ကနေဂျီစ်ကူတရားစွဲမယ်လို့ချင်းချောက်ပြီးနောက်တရမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံစက်ဘူးလုပ်ငန်းရှင်တွေကကိုရိုနာဗိုင်းရပ်စ်ကြောင့်ငွေရှင်းပေးဖို့ပြက်ကွက်နေတဲ့နာမည်ကြီးအနောက်တိုင်းဖက်ရှင်ကုမ္ပဏီတွေကိုအငြိပြစည်းရင်းနဲ့ထည့်သွင်းမယ်လို့ဗိုလ်တုံးတွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အထည်ချုပ်နဲ့ပို့ကုန်လုပ်ငန်းရှင်များအသင်း BGME ကဗြိတိန်ကုမ္ပဏီတစ်ခုဖြစ်တဲ့ Edinburgh Woolen Mill EWM အုပ်စုကိုမလား5ရက်နေမတိုင်ခင်ကတင်ပို့ခဲ့တဲ့အဝတ်ထည်တွေအတွက်တောက်ကြလေးနောက်ဆုံးထားငွေရှင်းပေးဖို့လည်းစာရေးသားတောင်းဆိုထားပါတယ်။နောက်တိုင်းဖက်ရှင်ကုမ္ပဏီတွေနဲ့စီးပွားဖြတ်တောက်ဖြစ်ဖို့မရည်ရွယ်ပေမဲ့ဝက်လက်တွေကရောင်းသူတွေပေါ်ကောင်းပုံဖြတ်တဲ့အနေအထားကိုတုံ့ပြန်ရမယ်လို့လည်း BGME ရဲ့အတင်းချုပ်ဥက္ကဋ္ဌရူဘာနာဟတ်ကရိုက်တာသတင်းဌာနကိုပြောပါရယ်။ကမ္ဘာပေါ်မှာတရုတ်နိုင်ငံပြည်ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဟာအနောက်နိုင်ငံတွေကိုအဝတ်ထည်ဒုတိယအများဆုံးတင်ပို့တဲ့နိုင်ငံဖြစ်ပါရယ်။ပုဂ္ဂိုလ်ရဲ့80ရာခိုင်နှုန်းမှာအဝတ်ထည်ဖြစ်ပြီးအထက်ကျုပ်ဆက်ယုံပေါင်း4000ကျော်မှာအမျိုးသမီးအများစုပါဝင်တဲ့အထက်ကျုပ်အလုပ်သမား4000ကျော်ကဒီလိုကမ်းပေါ်မိခိုးနေရတာလည်းဖြစ်ပါရယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ဧပြီလအစောပိုင်းမှာအဝတ်ထည်တင်ပို့မှု84ရာခိုင်နှုန်းကျဆင်းခဲ့တယ်လို့သုတ်ပီလီယံတန်ဖိုးရှိတဲ့ order တွေဖြတ်သိမ်းဒါမှမဟုတ်ရပ်ဆိုင်းခဲ့ရတယ်လို့အထက်ကျုပ်လုပ်ငန်းရှင်တွေကပြောပါတယ်ခင်ဗျာ။ဟောင်ကောင်ဟာတရုတ်နိုင်ငံရဲ့လက်အောက်မှာလွတ်လပ်တဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်မရှိတော့တယ်လို့ American ပြည်ထောင်စုကပေးထားတဲ့အခွင့်အရေးတွေနဲ့မထိုက်တန်တော့ကြောင်း American Congress ကိုအစီအခံခဲ့ပြီလို့ American နိုင်ငံရဲ့ဝန်ကြီး Mike Pompeo ကဗိုလ်တော်ဝင်ကပြောပါတယ်။ဝန်ကြီး Pompeo ရဲ့ပြောကြားချက်ဟာအမေရိကန်နိုင်ငံကဟောင်ကောင်ကိုပေးထားတဲ့ကုန်သွယ်ဆိုင်ရာအထူးအစည်းအတန်းကိုရပ်ဆိုင်းဖြစ်ဖို့စဉ်းစားနေတာကိုအရေးပေါ်ဖော်ပြလိုက်တာလည်းဖြစ်ပါတယ်။တရုတ်မျိုးသားပြည်သူ့ကွန်ဂရက်ကဟောင်ကောင်ဆိုင်ရာမျိုးသားလူကြီးဥပဒေတရက်ကိုတစ်ဖက်သက်ပြဋ္ဌာန်းမယ်လို့ကြေညာပြီးဝန်ကြီးပုံပီဝါအခုလိုပြောလိုက်တာပါ။အဲဒီလူကြီးဥပဒေကဗြိတိန်နဲ့တရုတ်တို့လက်မှတ်ရေးထိုးခဲ့တဲ့ဟောင်ကောင်လက်ပြောင်းရေးဆိုင်ရာစာချုပ်မှာအမခန်ထားရှိတဲ့ဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်အခွင့်အရေးကိုထိရောက်စေမှာဖြစ်ပါတယ်။ဒီချိန်ထဲမှာပဲတရုတ်နိုင်ငံကစာတပ်ပရိသတ်မှာတည်ပြုဖို့စီစဉ်ထားတဲ့ဟောင်ကောင်လူကြီးဥပဒေကိုစတင်တဲ့ဆန္ဒပြပွဲတွေဟောင်ကောင်တဝန်းနေရာတော်တော်များများမှပုံတုံးနေကြဖြစ်ပွားခဲ့ပါတယ်။လူထောင်ပေါင်းချီပါဝင်တဲ့အဲ့ဒီဆန္ဒပြပွဲတွေကိုဟောင်ကောင်ရတပ်ဖွဲ့အင်အားထောင်ချီတုံးပြီးရေကောင်းရည်တွေဖြန်းလူစုခွဲခဲ့ပြီးတဲ့နောက်ဆန္ဒပြသူလူ300ကိုဟောင်ကောင်ရတပ်ဖွဲ့ကဖမ်းဆီးထိတ်သိမ်းခဲ့ပါတယ်ခင်ဗျ။တရုတ်နိုင်ငံကအဝေးဒေသရုံငယ်တစ်ခုကိုတည်ဆောင်သွားမဲ့အာကသစူးစမ်းလေ့လာရေးရည်စည်းကိုအင်္ဂါချုပ်ကိုဇူလိုင်လအတွင်းမှာလွှတ်တင်ဖို့ရည်မှန်းထားတယ်လို့တရုတ်အာကသသိပ္ပံနဲ့နည်းပညာကော်ပိုရေးရှင်း CASC ကပြောလိုက်ပါတယ်။ဒီထီယန်ဝမ်လို့အပြည့်ပေးထားတဲ့အာကသရင်ကိုအင်္ဂါချုပ်ပတ်လန်းတစ်ဝိုက်ကိုတင်တော့မှာဖြစ်ပြီးအဝေးဒေသစူးစမ်းလေ့လာရေးဆေးရုံကတစ်စီအင်္ဂါချုပ်မျက်နှာပြင်ကိုစူးစမ်းလေ့လာသွားဖို့စီစဉ်ထားပါတယ်။ကမ္ဘာအင်အားကြီးနိုင်ငံတစ်ခုအဖြစ်ယက်တည်မှုကိုအခိုင်အမာပြလိုတာအပြင်ပြည်ထောင်အမေရိကန်နိုင်ငံကိုအပြည့်လိုက်ဖို့ကြိုးစားတဲ့အနေနဲ့ဒီစီစဉ်မှာတရုတ်နိုင်ငံကအမေရိကန်ဒေါ်လာဘီလီယံနဲ့ချီပြီးရင်းနှီးမြှုပ်နှံထားတာပါ။တရုတ်နိုင်ငံရဲ့အာဂဒါစူးစမ်းလေ့လာရေးအစီအစဉ်တွေနဲ့ဒီအင်္ဂါဂျူစူးစမ်းလေ့လာရေးစီမံကိန်းနဲ့ပါဝင်တယ်လို့လက်ကမ္ဘာပေါ်တရုတ်အာဂဒါရည်မှုတွေဆေလွတ်သွားဖို့နဲ့2022ခုနှစ်မှာအာဂဒါစကန်တည်ဆောက်နိုင်ဖို့လည်းပါဝင်ပါတယ်။ နောက်ပေါ်မှာလည်းအလားတူစူဇန်လီလာမှုမျိုးကိုမနေ့တုန်းကတရုတ်တို့ပြုလုပ်ခဲ့ပူပါရယ်ဝီဒီစူဇန်လီလာရဲ့ရေငယ်တစ်စင်းကိုလားရဲ့တစ်ဖက်မျက်နှာပြင်အမောင်ချမ်းကိုပို့လို့စူဇန်နာတရုတ်နိုင်ငံကပထမဆုံးပဲဖြစ်ပါရယ်ခင်ဗျာ။ဒါသာရင်းနဲ့မနေ့ပိုင်းတော့ဆုံရတဲ့တွေနားဆင်ပြီးမှာတော့တရင်းတော်အနေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ။
မြန်မာတရုတ်နယ်စပ်ကုန်သွယ်ရေးအထူးသဖြင့်မိုးဆဲကုန်သွယ်ရေးမှာမမျှတတာရရှိနေလို့ရှမ်းပြည်နယ်အစိုးရနဲ့ယူနန်အာဏာပိုင်တွေဒီအပိုင်းတွဲဆောင်ဆွေးနွေးဖို့ရှိရဆိုတဲ့အကြောင်းတင်ဆက်ပေးမှာပါ။ကျွန်တော်ကတော့ဇော်ထပါ။ရှမ်းပြည်နယ်အစိုးရဖွဲ့ရင်နဲ့တရုတ်ယူနန်အစိုးရမေလ28-28လောက်မိုးဆဲမြို့မှာတွေ့ပြီးနယ်စပ်ကုန်သွယ်ရေးကိစ္စဆွေးနွေးဖို့ပြောထားပေမဲ့တရုတ်ဘက်ကရက်ရွှေဆိုင်လိုက်လို့ဒီအပိုင်းတွင်းတွဲဆောင်သွားမယ်လို့သိရပါတယ်။အမေရိကန်ဒေါ်လာ12တန်းလောက်ကုန်သွယ်မှုပမာဏနေရိုင်းရှိနေရာကြောင့်မူဆယ်ကုန်သွယ်ရေးဟာအရင်5နှစ်ကတည်းပုံများလာတာမှန်ပေမဲ့မြန်မာတရုတ်ကုန်သွယ်ရေးမမျှတတာရေးပုံများလာလို့ဒါကိုဖြည့်ရှင်းဖို့လုံဆောင်နေရလို့ရှမ်းပြည်နယ်စီမံဘဏ္ဍာဝန်ကြီးဦးစိုးညွန့်လွင်ကပြောပါတယ
်။ယူနန်ပြည်နယ်အုပ်ချုပ်ရေးမှူးကဒီနေ့အကြောင်းပြန်တော့သူတို့ကရေးပေါ်ကိစ္စတခုနဲ့ရက်ရှိပိုင်းတိုင်းတယ်ဒီအောက်ချိန်မှာပြဿနာတွေအခက်အခဲတချို့ရှိတယ်။ဒီအရှိတဲ့အခက်အခဲတချို့ကိုတော့ဖြည့်ရှင်းပေးရမှာရှိရဥမာကိုယ်ကကားတွေတိတ်နေရတဲ့ဘက်ကနေစီစီမှုတွေအရင်တင်ပြကြတဲ့အခါကျတော့မမြတာမှုတွေဖြစ်တာအလိုလိုစစ်တီးတွေလုပ်ပြရတာပေါ့
ဖယဲသခွားယာတီကပြီးသွားပြီမဲ့အခုလာမဲ့တရက်သီးအတွက်စူးညွှရာကြီးလည်းလုသွားမယ်လို့ဝန်ကြီးဦးစိုးညွန့်ငင်ကပြောပါတယ်တရုတ်အစိုးရက COVID-19 ကာကွယ်ဖို့မေလ5ရက်ကတည်းကမြန်မာနဲ့နေဆက်လူဝင်ထွက်ကိုတားမြစ်ပြီးအရေးယူမယ့်အမိန့်တွေထုတ်ပြန်ထားတာဖြစ်ပါတယ်။မူဆယ်နေဆက်ကုန်သွယ်ရေးကကြံတဲ့နေဆက်ကုန်သွယ်ရေးထက်ကုန်သွယ်မှုပမာဏများပါတယ်။အရင်ကရှိပြီးသားတရုတ်ကုန်သွယ်ရေးအတားအဆီးတွေမှာ COVID-19 နောက်ဆက်တွဲအတားအဆီးတွေပိုလာလို့ပြီးခဲ့တဲ့နှစ်ကတည်းကဒေါ်လာတန်30လောက်မြန်မာဘက်ကပို့ကုန်ရောကျသွားတယ်လို့ဆိုပါတယ်။စီဘွားကုတန်ပြည်အောင်စုဝန်ကြီးကလည်းမူဆယ်နေဆက်ကုံတွဲကိစ္စကိုဖိဖိစီစီနဲ့ပြည်လည်အောင်လုပ်စီခြင်းပုံရရလို့အစိုးရနဲ့နေဆက်တဲ့ကုံတဲ့အတိုင်းဝန်ကပြောပါတယ်။အခုမူဆယ်ကျင်းစန်းကြော့မှာမြန်မာတရုတ်ကုံတွဲရေးလမ်းတစ်ခုကိုရွာ၅ရွာကိုဖျက်ပြီးထပ်ဖောက်ဖို့နှစ်နိုင်ငံညှိနှိုင်းနေပါတယ်။ဒီလမ်းဖောက်ပြီးရင်တော့အသွားပြန်လမ်းဖြစ်တဲ့အတွက်ရင်ပိတ်ဆို့ရာတွေကိုအထိုက်လျောက်ဖြည့်ရှင်းနိုင်မှာပါ။အစားတို့ရင်မောင်းနဲ့ပဲတရုတ်ပြည်ရဲ့ဝင်ခွင့်ကိုပယ်ဖျက်ဖို့နေဆက်စီကံချက်တွေတရုတ်ဘက်ကဖြေလျှော့ပေးဖို့ပြီးတော့တရုတ်ဘက်ကိုနေတိုင်းကူးနေတဲ့မြန်မာတွေဝင်ငွေရဖို့အတွက်လည်းအစိုးရကဆွေးနွေးပေးဖို့မူဆယ်စာကုံစီတိုင်းဒုဥက္ကဋ္ဌဦးမင်းသိန်းကအကြံပြုပါတယ်
ဆုံးမိတ်ဆက်ကဒီလည်းတော့ဆက်မှာဖြစ်ဒီမှာတော့ကုန်ပြီးကြရတယ်တရုတ်ကတော့လောက်ရတယ်လူငွေတွေမလုပ်ရဘူးဆိုတော့ဖိတ်လိုက်တဲ့ဆက်ဦးဆက်ပြောတာလက်ထုတ်ကစား400နဲ့900ကမှလုံးလက်ပဲဖြစ်သွားတာဒါလည်းပြောကြချင်ပါတယ်
မြန်မာရှေ့မြောက်နယ်စပ်ကုန်သွယ်ရေးကိစ္စကိုယူနန်ပြည်နယ်ကုမင်းကမြန်မာကောင်စစ်ဝန်အရာရှိရင်းနဲ့ယူနန်စီးပွားရေးဌာနတောင်းရှိသူတွေမေလ20ရက်မှာဆွေးနွေးခဲ့ရပါ။အဲ့ဒီနေ့ညနေပိုင်းမှာပဲမြန်မာတရုတ်သမ္မတနှစ်ဦးဖုံးနဲ့ဆက်သွယ်ပြီးနယ်စပ်ကုန်သွယ်ရေးကိစ္စရဲဝန်းနဲ့ပူးလမ်းမစီမံကိန်းကိစ္စတွေကိုဆွေးနွေးကြပါတယ်။မေလ27ရက်မှာလည်းရှမ်းပြည်နယ်စီမံဘဏ္ဍာဝန်ကြီးနဲ့ယူနန်ပြည်နယ်လင်းချိုင်းခရိုင်ဒုမြို့တော်ဝန်တို့ချင်းရွှေဟော်မြို့မှာတွေ့ပြီးကိုဗစ်ကာလနဲ့ကိုဗစ်အပြီးတရုတ်ရဲ့ကုန်သွယ်ရေးကန့်သတ်ချက်တွေဖိချော့ပေးဖို့ထပ်ညှိနှိုင်းခဲ့ရပါကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့ခဲ့ရပါ
ဒီရဲမြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့ရခိုင်နဲ့ချင်းပြည်နယ်တွေကကြေးရွာတွေမှာဒီရပိုင်းတွင်ဇက်တိုက်ဆိုသလိုမိရှို့ဖျက်ဆီးခံနေရတဲ့အခြေအနေပေါ်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေရဲ့တုံ့ပြန်သံတွေကိုနားဆင်ရမှာပါကျွန်မအင်ဂျင်နိုင်ပါရှင်မေလ26ရက်နေ့ကပဲနယူးယောက်ခြေဆိုင်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကရခိုင်ပြည်နယ်မြောက်ဦးမြို့နယ်လက်ကကျေးရွာမိရှို့ဖျက်ဆီးခံရပြီးအိမ်ခြေပေါင်း200လောက်ပျက်စီးသွားတဲ့အခြေအနေကိုဂျိုဒုကနေရိုက်ယူထားတဲ့ဓာတ်ပုံတွေထုတ်ပြန်ပြီးဘယ်သူလုပ်ကလဲဆိုတာမြန်မာအစိုးရအနေနဲ့ဗလိုက်မှုမရှိဘဲစုံစမ်းစစ်ဆေးဖို့တောင်းဆိုခဲ့ပါတယ်။ဒါပေမဲ့အဲ့ဒီမေလ26ရက်နေ့မှာပဲချင်းပြည်နယ်ပလောဝမြို့နယ်အောက်မီလဝကျေးရွာလဲမိရှို့ခံရတဲ့အတွက်အင်ချေပေါင်း40လောက်ပျက်စီးဆုံးရှုံးသွားတယ်လို့ဒေတာကန်ရွာသားတွေက VOE ကိုပြောပါတယ်။အခုလိုမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တွေတိုက်ပွဲပြင်းထန်နေတဲ့ရခိုင်မြောက်ပိုင်းနဲ့ချင်းပြည်နယ်တွေမှာရွာတွေဇက်တိုက်မိရှို့ခံနေရတဲ့အခြေအနေနဲ့ပတ်သက်လို့ဘယ်သူလက်ချက်ဖြစ်တယ်လဲဆိုတာအတိအကျမသိရသေးပေမဲ့စစ်စင်ရေးတွေမှာမြန်မာစစ်တပ်ပုံမှန်ကျင့်သုံးတဲ့နည်းဗျူဟာတစ်ခုဖြစ်တာကတော့ထင်ရှားကြောင်း HRW Asia Pacific ဆိုင်ရာတာဝန်ခံ John Sifton က VOE ကိုပြောပါတယ
်။ The burnings of villages in Rakhine State and the other
ရခိုင်ပြည်နယ်နဲ့မြန်မာနိုင်ငံရဲ့အခြားဒေသတွေမှာစစ်တပ်ရဲ့တိုက်ခိုက်မိရှို့ဖျက်ဆီးမှုတွေဟာတသမတ်တည်းဖြစ်နေတာကိုကြည့်ရင်မြန်မာစစ်တပ်ကိုထိန်းချုပ်လို့မရဘူးဆိုတာကိုပြနေပါတယ်။ဒီလိုစစ်တပ်ရဲ့ကျူးလွန်မှုတွေအတွက်တာဝန်ခံမှုလုံးဝမရှိသလိုအရက်ဖက်ကလည်းထိန်းချုပ်နိုင်မှုရှိပါဘူး။ဒီလိုမိရှို့မှုတွေဟာ စစ်စီရေးတွေမှာနှိမ့်ပန်းနှိမ့်ဆက်အနိုင်ကျင့်မှုတွေကိုကျူးလွန်လေးရှိတဲ့မြန်မာစစ်တပ်ရဲ့မှတ်တမ်းလေးဖြစ်ပါတယ်လို့ John Sifton ကပြောသွားတာပါ။တစ်ဖက်မှာလည်းတိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေဘက်ကစစ်ရာဇဝတ်မှုကျူးလွန်တာမျိုးရှိတယ်ဆိုတာကိုတော့သူကပြောပါတယ်။အလားတူ Amnesty International နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးအနေနဲ့လည်းရခိုင်နဲ့ချင်းပြည်နယ်တွေမှာရွာတွေမိရှို့ဖျက်ဆီးခံနေရတဲ့အခြေအနေကိုစောင့်ကြည့်နေကြောင်းအဖွဲ့ရဲ့အာရှဆိုင်ရာတာဝန်ခံ Francisco Benz Consmi က VOA ကိုခုလိုပြောပါတယ
် With respect to the recent reports we haven't commented on those haven't been able to independently verify them
မတားသေးတဲ့ငါထွက်လာတဲ့အစီအခံစာရင်းနဲ့ပတ်သက်လို့ဘယ်သူတွေကျူးလွန်တယ်လဲဆိုတာအမိခိုကင်းကင်းနဲ့စုံစမ်းအတည်ပြုနိုင်ခြင်းမရှိသေးတာကြောင့်မှတ်ချက်တော်မပေးနိုင်သေးပါဘူး။ဒါပေမဲ့ထင်ရှားတာကတော့မြန်မာစစ်တပ်ဟာရခိုင်ပြည်နယ်အတွင်းစီးပွားရေးအရဝင်ရောက်တိုက်ခိုက်မှုတွေကိုနှီးကျူဟာတပုံစံနဲ့လုပ်ခဲ့တယ်ဆိုတာဂျိုဒူတပ်ပေါ်အထောက်အထားတွေအရာပဲဖြစ်ဖြစ်တွစ်ဆုံမေးမြန်းမှုတွေကပဲဖြစ်ဖြစ်ကျွန်တော်တို့အနေနဲ့ဟိုးရင်ကလေးကအစီအခံစာထုတ်ပြန်ထားပါတယ်ဒါကြောင့်ပြစ်ဒဏ်ကနေကင်းလွတ်ခွင့်ရနေတဲ့မြန်မာစစ်တပ်အနေနဲ့ဒီလိုပြစ်မှုကျူးလွန်မှုတွေကိုဆက်ပြီးလုပ်နေမယ်ဆိုတာကတော့အံ့ဩစရာမရှိပါဘူး။တာဝန်ခံမှုအတွက်နိုင်ငံတကာအတိုင်းဝိုင်းကမြန်မာစစ်တပ်ကိုဟန်တားနိုင်မှုမရှိမချင်းဒီလိုပြစ်မှုတွေဆက်ပြီးဖြစ်နေမှာပါလို့ Francisco Benz Consmi က VOA ကိုပြောသွားတာပါ။မေလ16ရက်နေ့ကမီးရှို့ခံရတဲ့မြောက်ဦးမြို့နယ်လက်ကကျေးရွာကိစ္စဟာပြည်သူလူထုကြားမှာတက်မတော်ကိုအထင်လွဲမှအောင်လှုပ်တာဖြစ်ပြီးအေးအေးလက်နက်ကင်အဖွဲ့ကတမင်မီးရှို့ခဲ့တာဖြစ်တယ်လို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောခွင့်ရဗိုလ်ချုပ်ထွန်းထွန်းညီက POA ကိုတုံ့ပြန်ပြောဆိုထားပါတယ်။ဒါကြောင့်ဘသူတွေကျူးလွန်တယ်လဲဆိုတာစုံစမ်းအရေးယူနိုင်ဖို့မြန်မာအစိုးရရောစစ်တပ်ကပါနိုင်ငံတကာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကိုခွင့်ပြုဖို့လိုအပ်နေကြောင်း HRW Asia Pacific ဆိုင်ရာတာဝန်ခံ John Sifton ကပြောပါတယ်
။ We have no faith that the Burmese government has the capacity or the willingness to investigate abuses what we've been saying for years
မြန်မာဆိုရအနေနဲ့အခုလိုဥပဒေထိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးနိုင်စွမ်းဒါမှမဟုတ်စုံစမ်းစစ်ဆေးဖို့လူလူလာလာရှိမယ်ဆိုတာမျိုးကျွန်တော်တို့ယုံကြည်မထားပါဘူးလွန်ခဲ့တဲ့နှစ်ပေါင်းများစွာကလေးက HRW နေနဲ့ပြောလာတာကမြန်မာနိုင်ငံမှာဖြစ်နေတဲ့လူခွင့်ရေးဖိနှိပ်မှုတွေစစ်ရာဇဝတ်ကျူးလွန်မှုတွေကိုနိုင်ငံတကာစနစ်နဲ့အညီစုံစမ်းစစ်ဆေးဖို့မြန်မာဆိုရအနေနဲ့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့ဖြစ်ပါတယ်ဒီအတွက်လည်းမြန်မာနိုင်ငံဆိုင်ရာရန်မြားတွေကိုလူခွင့်ရေးကောင်စီကတီထောင်ခဲ့ပြီးဖြစ်ပါတယ်။ကုလသမဂ္ဂမှဒီလိုစုံစမ်းစစ်ဆေးမှုတွေအတွက်ကြမ်းကျင်သူတွေရှိသလိုလုပ်ပိုင်ခွင့်လည်းရှိပါတယ်။မြန်မာစစ်တပ်အနေနဲ့ကုလသမဂ္ဂရဲ့လုပ်ပိုင်ခွင့်ကိုအတိအမှတ်ပြုပြီးစုံစမ်းစစ်ဆေးမှုတွေကိုခွင့်ပြုသင့်ပါတယ်လို့ John Sifton က VOA ကိုပြောသွားတာပါရှင်
။မေလ22ရက်နေ့ကစတင်ပြီးထိုင်းနိုင်ငံကမြန်မာအလုံသမားတွေရာနဲ့ချီနေရပြန်ကြရမှာ၃ရက်အတွင်း2000ကျော်လောက်ရှိသွားပါပြီ။နေရပြန်တွေကိုကိုရိုနာဗိုင်းရပ်စ်ကိုစစ်ဆေးပြီးမှသက်ဆိုင်ရာဒေသတွေကိုပို့ပေးနေတယ်လို့ကရင်ပြည်နယ်လွှတ်တော်အမတ်တုံးကပြောပါရယ် AFP သတင်းတပုတ်ကိုပြောပြပေးပါမယ်ထိုင်းနိုင်ငံမှာအလုံးလက်မဲ့ဖြစ်နေကြတဲ့မြန်မာတွေနေရပြန်ဖို့မြန်မာတန်ယုံကိုဆင်းရင်ပေးထားတဲ့အခြေအတွက်က3000ကျော်လောက်ရှိပြီးတန်ယုံကိုဆင်းရင်ပေးဖို့လက်လန်းမမီတဲ့ဒေသကလူတွေကတော့သက်ဆိုင်ရာဒေသခွင့်ပြုချက်တွေနဲ့နေရကိုပြန်လာနေကြပါတယ်ပြန်လာရတဲ့အကြောင်းရင်းကိုစီပြောင်းမြန်မာအလုပ်သမားတဦးဖြစ်တဲ့မတ်ဝေဝေခိုင်ကအခုလိုပြောပါရယ
်အလုပ်ဆိုင်ကမကောင်းတော့ဘူးအိုရီတို့လည်းမပေးတော့ဘူးအိုရီချိန်ကိုအလကားလုပ်ပြရတယ်နောက်အခန်းကြီးလည်းဈေးကြီးတယ်အမှန်နေလို့မရတော့လို့ပြန်လာတယ
်ပြည်ပနိုင်ငံတွေမှာကိုရိုနာကပ်ရောဂါကာလအခက်အခဲကြုံနေရတဲ့မြန်မာနိုင်ငံသားတွေကိုကိုဗစ် -19 ရောဂါကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဗဟိုကော်မတီရဲ့လမ်းညွှန်ချက်တွေနဲ့အညီနိုင်ငံသားရေးဝန်ကြီးဌာနကသက်ဆိုင်ရာဝန်ကြီးဌာနတွေနဲ့ပူးပေါင်းပြီးပြန်လည်ခေါ်ယူနေတာပါ။မြောက်ဝတီဘက်ကဝင်လာသူတွေကိုကိုရိုနာဗိုင်းရပ်စ်ကိုစစ်ဆေးပြီးမှသက်ဆိုင်ရာဒေသတွေကိုပို့ပေးမှဖြစ်ကြောင်းပြည်ရင်ပြည်နယ်လွှတ်တော်အမတ်ဦးတန့်စင်အောင်ကအခုလိုပြောပါဗျ။
အဲ့တော့ဒီခုလက်ရှိကျွန်တော်တို့ခန်းရနေပြီးတော့ပြန်လည်ဝင်ရောက်လာတယ်ကျွန်တော်မြန်မာရှုတောင်းလို့တော်များကြီးအားလုံးရဲ့ဒီ COVID-19 နဲ့ပတ်သက်တဲ့ဒါနမူနာတွေယူပြီးတော့အားလုံးစစ်ဆေးမယ်။စစ်ဆေးပြီးတော့သူကနက်ဂတိဗ်ဖြစ်တယ်ဆိုတော့မှလည်းသက်ဆိုင်ရာဒေသအသီးသီးကိုကျွန်တော်တို့ပြန်လည်ပြီးတော့ပို့ဆောင်ပြီးတော့မှဖြစ်ပါတယ်။
ကိုရိုနာအရေးပေါ်ကာလညမထွက်ရအမိန့်နဲ့နေပြည်တော်ဖြတ်တန်းခွင့်တွေပိတ်ပင်ထားတဲ့ထိုင်းနိုင်ငံမှာမြန်မာအလုပ်သမားတွေကိုလုံခြုံရေးအစီအစဉ်တွေထောက်ခံစာတွေနဲ့မေလ22ရက်နေ့ကစပြီးနေရပြန်ခွင့်ပေးခဲ့တာပါနေရပြန်တွေကိုမြန်မာဘက်ကအထူးအစီအစဉ်နဲ့ကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးရမှာစစ်ဆေးပြီးတဲ့လူ100ကျော်ကတော့ရောဂါပိုးမတွေ့ရဘူးလို့ကရင်ပြည်နယ်မြဝတီခရိုင်အုပ်ချုပ်ရေးမှူးဦးတေစာအောင်ကပြောပါတယ်လက်ရှိမှာနိုင်ငံသားပြန်တွေရှိကပဲယောဂါပိုးပါလာတာမျိုးရှိတာကြောင့်နိုင်ငံသားပြန်တွေကို quarantine center တွေမှာထားပြီးစောင့်ကြည့်နေတာပါမြန်မာနိုင်ငံမှာမေလ25ရက်နေ့နောက်ဆုံးထုတ်ပြန်ချက်တွေအရကိုရိုနာဗိုင်းရပ်စ်ကူးစက်ခံခဲ့ရသူလူနာစုစုပေါင်း203ဦးရှိသွားပြီဖြစ်ပြီးယောဂါကြောင့်သေဆုံးသူ6ဦးရှိပါတယ်ခင်ဗျာ ကျွန်တော်ငြိမ်းချမ်းပါ
ကျမခွန်ညိုပါရှင်။ထိုင်းနိုင်ငံဂရာဗီကန်ဂျီကနေ VOA သတင်းတောက်စတီဆန်ဖို့သတင်းပေးပို့ထားတဲ့ COVID-19 ကပ်ရောဂါဘေးအတွင်းငွေကြေးအခက်အခဲနဲ့ရင်ဆိုင်နေကြရတဲ့ထိုင်းနိုင်ငံရဲ့ကမ္ဘာလှည့်ခီးသွားလုပ်ငန်းအခြေအနေကြောင်းပြောပြပေးမှာပါ။ထိုင်းနိုင်ငံရဲ့ကမ္ဘာလှည့်ခီးသွားလုပ်ငန်းဝင်ငွေဟာတိုင်းပြည်အသရင်ကုန်ထုတ်လုပ်ငန်းရဲ့20ရာခိုင်နှုန်းဝန်းကျင်ရှိတာပါ။အသွာလာတွေကန့်သက်ထားတာကြောင့်ခီးသွားလုပ်ငန်းကအလုပ်သမားတွေဟာစုဆောင်းထားတာတွေကုန်သွားပြီးအကျွေးတင်လာတဲ့အတွက်အခက်အခဲပေါင်းများစွာနဲ့ရုန်းကန်နေကြရပါတယ်။အသွာလာကန့်သက်ထားတဲ့ကာလအတွင်းအထူးသဖြင့်ခီးသွားလုပ်ငန်းကနေစာအလုပ်သမားတွေဟာအလုပ်လက်မဲ့ဖြစ်ကုန်ကြပြီးအစာဌာနပြုတဲ့နေရာတွေမှာလူတွေပိုများလာပါတယ်။ရက်ွက်ထဲကစီးပွားရေးလုပ်ငန်းရှင်တွေဟာအစိုးရကပေးနိုင်တဲ့အကူအညီမှာတတ်နိုင်သမျှပူးပေါင်းပါဝင်လာကြပြီးလိုအပ်နေသူတွေအတွက်မရှိမဖြစ်အခြေခံပစ္စည်းတွေနဲ့အစားအသောက်တွေကိုဝေငှပေးကြပါတယ်။ Rod Chain Chu San Khu ကမန်နေဂျာတယောက်ပါ
ตอนนี้ที่เห็นชัดๆก็เป็นพนักงานบริการโรงแรม
ในฮอเทลรีเปลี่ยนพื้นโบအခုထိတော့ခွင့်မပြုသေးတော့ဝန်ထမ်းတွေအားလုံးအလုပ်ပြုတ်ကုန်ကြတာတွေ့နေရပါတယ်စားတောက်ဆိုင်တွေကစပွဲထိုးတွေအထူးသဖြင့်အသားခင်ဆိုင်တွေမှာလူတွေကထိုင်ပြီးတော့စားတောက်လို့မရတဲ့အတွက်ပေါ့ဒါပြင်ဘားတွေနဲ့အရက်ဆိုင်တွေအကုန်လုံးကလည်းပိတ်ထားတော့မှာပဲလို့သူကပြောပါတယ်ထိုင်းနိုင်ငံမှာအရေးပေါ်အခြေအနေထုတ်ပြန်ချက်ကိုဂျွန်လကုံအထိတိုးထားတာကြောင့်လဲဆိုင်တွေမှာလူဝင်နည်းတဲ့အတွက်လုပ်ငန်းအများပြားရဲ့ဝင်ငွေပေါ်အကြီးအကျယ်ထိခိုက်လာနေတာပါစားတောက်ဆိုင်တစ်ခုကစဖို့မှုအိုရာချွန်လိုတာသမီမျိုးတွေနဲ့အိမ်နောင်စုကြီးကမိခင်မျိုးတွေအနေနဲ့လဲကျန်းမာသည်ဖြစ်စေဖြားနာသည်ဖြစ်စေအိမ်မှာပဲနေဖို့ရွေးစရာအခြေအနေမရှိပါဘူ
းဗျာမတော့
အိမ်မှာပဲနေရင်ဝင်ဝင်မရှိတော့အိမ်ကမထွက်လို့မရပါဘူးတခါကြံစုထားတာလေးတွေနည်းနည်းပါးပါးနဲ့နွားနို့ဝယ်ဖို့မြီးတွေအတွက်ကလေးအတွင်းကန်တွေဝယ်ဖို့လိုအပ်ပါတယ်မြီးနှစ်ယောက်ကိုကျွေးဖို့လည်းလိုပါတယ်လို့သူကပြောတာပါတချို့အစိုးရတွေနဲ့ဂိတပညာရှင်တွေကတော့အခုလိုအချိန်အားရှိကြအလုပ်သစ်တွေဖန်တီးဖို့အခွင့်အရေးရလာပါတယ်လူကြိုက်များတဲ့ဂိတပညာရှင် Tripia Sack ကလူနည်းနည်းလေးကိုပဲတီးခတ်ဖျော်ဖြေနေတော့မယ်အစားသူ့ရဲ့ live ဂီတဖျော်ဖြေခန်းကိုပရဟိတစိတ်အရင်ခံနဲ့ပကြီးပြခန်းအဖြစ်ပြောင်းလဲလိုက်ပါတယ်ပကြီးပြခန်းကရောင်းရတဲ့ငွေတွေနဲ့ကိုဗစ်ရောဂါတွေတွေနဲ့သူတို့ရဲ့မိသားစုတွေကိုကူညီဖို့သူကလှူဒန်းသွားမှာပါ
သူမိความคาดหวังว่าส่วนของงานด้านดนตร
ีရှင်းဖျော်ဖြေရေးလုပ်ငန်းတွေမှာဘလူးစီမင်းကန့်တက်ချက်တွေရှိလာမယ်ဆိုတော့အပြတ်မပြောနိုင်တော့ဂီတလုပ်ငန်းအပေါ်မှာတိတ်ပြီးတော့မျှော်လင့်မထားတော့ပါဘူးဒါကအခုမှစရတဲ့လုပ်ငန်းတွေလည်းဖြစ်တော့ဒီအခုလုပ်နေတဲ့ပကြီလုပ်ငန်းမှာကျွန်တော်တို့ရဲ့နေရာလေးတစ်ခုရအောင်လုပ်နိုင်မယ်လို့ထင်ပါတယ်လို့သူကပြောပါတယ်။ထိုင်းနိုင်ငံကစီးပွားရေးလုပ်ငန်းတွေပြန်ဖွင့်ဖို့ရှေ့တိုးဆောင်ရွက်လာတဲ့အချိန်ကိုဗစ်ရောဂါဖြစ်နှုန်းလဲရော့ကျလာချိန်မှာနေစားအလုပ်သမားတွေရဲ့လူနေမှုဘဝတွေကတော့ရှေ့ဆက်ပြီးဘာဖြစ်မယ်ဆိုတာမရေမယအဖြစ်နဲ့ပဲရှိနေပါသေးတယ်ရှင်။ကျွန်မခွာညိုပါ
။ဘရာဇီးနိုင်ငံအမေဇုန်မြေကြီးတတော်ကြီးတွေက Tripadvisor's Three United Flow ခေါ်တဲ့ထိုင်းတိုင်းရင်းသားယူအားလေးကကိုရိုနာဗိုင်းရပ်စ်ပိုင်းကဘလူစိမ်းအသေးတွေအလားမခံပဲနေခဲ့တာပါ။ဒါပေမဲ့ဗိုင်းရပ်စ်ကဒီလောက်အလန်းဝေးပြီးအထူးကျန်တဲ့ယူအားလေးစီကိုလည်းရောက်လို့လာခဲ့ပါရယ်။အမေဇုန်တတော်ကြီးတွေကအကြီးဆုံးမြို့ကြီးဖြစ်တဲ့မနောစ်မြို့ကြီးကနေကူလာတာပါ။ Brighter သတင်းပုဒ်ကိုအခြေခံပြီးပြောပြပါမယ်။မြို့ကြီးကောင်တို့လည်းတော့စီးနေနေတဲ့ Real Metro မြို့ကြီးကနေတဆင်းနဲ့တိုင်းရင်းသားယူအားလေးတွေကမနောစ်မြို့ကြီးကိုသွားနေတာပါ။ဒါကြောင့် TV ကြီးတွေကထိုင်းတိုင်းရင်းသားတွေရဲ့အသက်ပေးကြောဖြစ်တယ်လို့ယောဂါတွေကိုမြို့ကြီးတွေကနေတဆင်းပေးဆောင်ပေးလာနေကြပါရယ်။ဒီပေါ်မှာတော့ဘရာဇီးစုရဲ့ကအတည်ပြုထားတဲ့ COVID-19 လူနာအသေးပြောစီးကိုအစံဝန်းလေးတွေအဖြစ်မြစ်တွေတစ်လျှောက်တွေ့နိုင်ပါတယ်။အမေဇုန်ထားနေတိုင်းရင်းသားတွေကသတ်စုကံဘဲသားလို့ခေါ်တဲ့ယွာတကြီးဝီလ်ဒါဘီယာဒါစတီဗာကဗိုင်းရပ်စ်ရောက်လာပုံကိုပြန်ပြောင်းပြောပြပါတယ်
။ Que esse vírus ele é traiçoeiro, ele vem no ar.
ဗိုင်းရပ်စ်ကအတော်ကောက်ချက်ပါတယ်။ကျောင်းလာကလေးကတိတ်တိတ်လေးနဲ့လေးနဲ့ပါလာတယ်လို့ပဲသိမြင်ပါတယ်။သူကအဖြစ်အပျက်နှကောင်းစီးတက်ထားရင်းနဲ့သူ့ရွာသားတွေနာမကျန်းဖြစ်လာတဲ့အကြောင်းဆက်ပြောပါရစေ
။အခုမဲ့ဆမ်းစားအခုမဲ့ဆရာတွေစေအရှန်ကေရံဂရီပန်
ကျွန်တော်တို့စားဖြာကြတော့ဆူဆူယူဟာအေးမိလိုက်တယ်ပဲထင်ကြတာ။ဒါပေမဲ့အိမ်တွေကအိမ်သုံးဆွေးတွေတော့ဖိစေဝါပိုးတိုက်ပြဲဆွေးတွေနဲ့ကွန်ပျူတာဆွေးတွေတောက်တာတောင်းမှပိုးပြီးဆူဆူလာတယ်။တော်တော်လေးသတိထားပြီးကုခဲ့ရပါတယ်။လို့ပြောပါရစေ။အင်ဒိုစီပေါင်း15ဆူသာရှိတဲ့ဒီကမ်ဘဲဘာလူမျိုးစုတွေလည်းကယုတ်ကတန်ခံနေရတဲ့ယွာတွေကိုမနောစ်ပြူကြီးအထက်မြညာတစ်ချောင်းတွေ့နိုင်ပါတယ်။ဗိုင်းရပ်စ်ကဘယ်ကပဲလို့လာမှမသိတာရယ်နဲ့ကျန်းမာရေးဆောင်ရှောက်မှုညံပြင်းတာရယ်တို့ကြောင့်ထိုင်းတိုင်းသားတွေရဲ့အနာဂတ်ကစိုးရိမ်ကြပါ ထားနေတိုင်းသားတွေကိုအကူအညီပေးဖို့ကြိုးစားနေတာကတော့မနာဟုစ်မြို့ကအမေဇုန်တည်တည်ရေးဖောင်ဒေးရှင်းပရဟိတအဖွဲ့ဖြစ်ပါတယ်။အဲ့ဒီအဖွဲ့ကရောဂါရှာဖွေစံသက်ကိရိယာလှူဒါန်းတာကြောင့်ပြည်နယ်ဆိုးရွားကရွာရောက်ပို့ပေးပါတယ်။ကျော်သား3ယောက်ပို့ထက်ကူတာတွေ့လို့လူ106ယောက်ပဲရှိတဲ့ရွာတဲ့ကုသခံရသူ73ယောက်ရှိသွားပြီဖြစ်ပါတယ်။အသက်36နှစ်အရွယ်ရှိတဲ့ဂျေးရွာသူနာပြဆီယာမကတော့
ရှင်မောင်းမှုနဲ့ဆက်ဘတ်တာလေပရဗင်းစစ်စီဗီရီဆုံ
းဗိုင်းရပ်စ်ကင်းသွားအောင်လည်းလူတွေပြောင်းမရှိအောင်ကျမတို့ဆက်ကြိုးစားနေပါတယ်။နောက်ထပ်ကုသတာမရှိတော့အောင်လူတွေကိုလည်းအသိပညာပေးပါမယ်။လို့ပြောပါတယ်။ဖြားနာသူတွေကိုဂျေးရွာကတိုင်းစေးဆီယာမကြီးပေးတဲ့ဆေးပူပူအရေးတွေတောက်ခိုင်းပါတယ်။ဂျင်းစိမ့်တို့အတိတ်ပဲရတဲ့ဆေးပါတယ်လို့ချောင်းစုပ်ပြောက်ဖို့စက်တုံပြူနဲ့တံမြရည်လိုတိုင်းရင်းစေးတွေလည်းပါပါတယ်။အမေဇုန်တည်တိုင်းရေးဖောင်ဒေးရှင်းအဖွဲ့ကောင်းဆောင် Virgilio Viana ကမနာဟုစ်မြို့ကြီးနဲ့နေတဲ့ရွာတွေဗိုင်းရပ်စ်တန်အဆုတ်ဆုတ်ခံရတယ်လို့ပြောပါတယ
်။ A testagem é de pessoas com relação
ကျောကကိုကပ်ပြင်းပြန်ရှာဖွေစမ်းသပ်နိုင်ဖို့က COVID-19 ကိုအနိုင်တက်ရမှာတည်အေးကြီးပါတယ်။ဒါမှစေကုသပေးရတဲ့နောက်လူတွေမကူအောင်လူချင်းခပ်ခွာကနေတဲ့စည်းကမ်းတွေကိုဆက်ပြီးလုပ်နိုင်မှာပါ။တို့ပြောပါရယ်ဘရာဇီးနိုင်ငံရဲ့ယောဂဆက်သမှုနှုန်းကတခြားနိုင်ငံတွေရဲ့နောက်မှာတော်တော်ကျန်ခဲ့တာပါဒါကအမေဇုန်ဌာနတိုင်းရင်းသားတွေအတွက်ပိုပြီးစိုးရိမ်စရာပါဘရာဇီးဆိုရာကတော့ယောဂကုသမှုနှုန်းမြင့်တက်နေတဲ့ကြားစီးပွားရေးပြောင်းဖွင့်မှုစီစဉ်နေတာကြောင့်ယောဂရှာဖွေဆက်သက်တာကိုအရှိန်မြင့်လှုပ်ဆောင်သွားမယ်လို့ပြောပါရယ်ခင်ကျွန်တော်ရဲမထုံပ
ါကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအများဆုံးအဆင့်30မှာရှိနေတဲ့အိန္ဒိယနိုင်ငံမှာအပူလိုင်းရိုက်ခတ်မှုဒဏ်နဲ့လဲထပ်ပြီးရင်ဆိုင်နေရတဲ့အကြောင်း AFP သတင်းဆောင်ပါကိုပြောပြပါမယ်။ကျမတင်ကြီးထိုက်ပါ။အိန္ဒိယနိုင်ငံမြောက်ပိုင်းဒေသတွေမှာအပူလိုင်းရိုက်ခတ်မှုဒဏ်ကြောင့်အပူချိန်50ဒီဂရီစင်တီဂရိတ်ထိရောက်ရှိနေတာပါ။မြို့တော်နယူးဒေလီမှာအပူချိန်49.6 ဒီဂရီစင်တီဂရိတ်ထိရောက်ရှိခဲ့ပြီးဒါဆိုရင်18နှစ်တာကာလအတွင်းမေလရဲ့အပူပြင်းဆုံးနေ့ဖြစ်ခဲ့ပါတယ်။နယူးဒေးလီမြို့ကဘာလာဒေဝီက
ဘတ်ချောကဂါရမီလက်တေဆာ
ကလေးတွေအတွက်တိတ်ကိုကူလုံးပါလေတဲ့ပန်ကာကလည်းနှီးပြီးလေးပင်းဆက်ကမရှိတာအကြောင်းစိတ်ချမလုပ်ရမယ်မသိတော့ဘူးလို့ပြောပါတယ်နယူးဒေးလီမြို့တော်ကသုံးပင်ကာသမာအဖင်နန်တန်ရဒက်ကအခုလို့ပြောပါတယ်
समस्या हो रही है कि गर्मी में काम नहीं कर पाते
हैं लोनो अलम လုံနိုင်ပါဘူးတဲ့အသက်တောင်ရှူလို့မရပါဘူးဂျာဒီဥရုကပူလွန်းတာအကြောင်းသုံးပင်ကားကိုတနည်းအားမယထားပြီးကိုရိုနာကပ်ပြေးကြောင့်လူတွေကလည်းအပြင်းမထွက်လို့ခီးတယ်လည်းမရှိဒါနဲ့ပဲအပူထဲမှာထိုင်ပြီးပြီးရင်အိမ်ပြန်ရုံမှာပဲလို့ပြောသွားပါတယ်လူပေါင်းတန်း1300ရှိတဲ့အိန္ဒိယနိုင်ငံမှာရေရှားပါပြက်လက်မှုလည်းရှိသေးပြီးလူပေါင်းတန်းချီပြီးတောက်သုံးရည်မလုံလောက်မှုရှိနေတယ်လို့ပဲလေရုညဉ့်ညံ့မှုနဲ့လည်းရင်ဆိုင်နေရပါတယ်ညူဒေလီမြို့တော်မှာတော့တောက်သုံးရည်ယာယီအတွက်ဗိုင်းရပ်စ်ကူးစက်ပြက်နှက်မှုဆိုင်ရာစည်းကမ်းတွေကိုမလိုက်နာနိုင်တော့ဘူးလို့ဗျံချရက်ကွက်မှာနေထိုင်သူလက်ခပ်ကပြောပါတယ်ကိုရိုနာဗိုင်းရပ်စ်အရေးကြောင့်အကြီးအကျယ်ဒုက္ခရောက်ရပါတယ်ရေမရှိလို့စိုးရိမ်နေကြရပြီးရေကားလာချိန်မှာလည်းလူတွေအကွာအဝေးတစ်ခုချပြီးနေဖို့ဆိုတာမဖြစ်နိုင်ပါဘူးအားလုံးကရေရဖို့တိုးဝေနေကြရတာပါလို့ပြောသွားပါတယ်အိန္ဒိယရဲ့ပညာရှင်အဖွဲ့တစ်ခုဖြစ်တဲ့သိပ္ပံနဲ့သဘာဝဝန်ကျင်ဆိုင်ရာဌာနရဲ့ရာသီဥတုဆိုင်ရာအစီအစဉ်လက်ထောက်မန်နေဂျာတာရွန်ဂိုပလာခရစ်နန်ကအခုလိုပြောပါတယ
် Now when it comes to heat waves in cities apart from the
အခုကတော့မြို့တွေမှာအပူလိုင်းတွေရိုက်ခတ်တာပါဒီလိုအပူချင်းလွန်ကဲမှုများလာတဲ့အပြင်ကိုမြို့တွေမှာကအဆောက်အုံတွေလမ်းတွေအတွက်သုံးတဲ့ဆောက်လုပ်ရေးပစ္စည်းတွေကြောင့်အပူချင်းကများနေပါတယ်နောက်ပြီးတော့အထူးဖြင့်အိန္ဒိယလိုနိုင်ငံမှာအပူချိန်ထွက်စီတဲ့စီးပွားရေးလုပ်ငန်းတွေကဇာရူတိုးပွားနေပါတယ်လို့ပြောသွားပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုပြဿနာကိုကင်တွယ်ဖြစ်ရှင်းနေရချိန်မှာပဲအပူလှမ်းရိုက်ခတ်ခံရမှုကြောင့်အိန္ဒိယမှာပိုပြီးအခက်တွေ့ရပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူကဗုဒ္ဓဟူးနေ့မှာ3,000ကျော်ထိရောက်ရှိခဲ့ပြီးသေဆုံးသူ4,500ရှိနေပါတယ်အိန္ဒိယနိုင်ငံမြောက်ပိုင်းမှာတော့နောက်ထပ်ရက်ပေါင်းများစွာအပူချိန်လွန်ကဲမှုနဲ့ကြုံရအောင်မယ်လို့မိုးလေဝသဌာနကပြောဆိုထားပါတယ်မြောက်ပိုင်းကရာဂျစ်စတန်ပြည်နယ်ချူရူးမြို့မှာအင်္ဂါနေ့တုန်းကအပူချိန်50ဒီဂရီစင်တီဂရိတ်ထိဆန်းကျင်တင်ရောက်ရှိခဲ့ပါတယ်။ပန်ချက်ဟာယန်နာနဲ့ Uttar Pradesh to Male, Apuji, Lise Digri, Cindy Grego, Jolun Kevare, Jama, Dengi Taipa.
Rusala Bikaba Media Rire, Manangan, John Hidaget Chugu, we are one of the two Pyopalore. Manangan Ringa, Dolat Zaman Yazwa Tambusia, Methamphetamine, a church I did out with South Regions Reconsignet, Sean Williams Yedat Harris Homo, GQ Online Mapayaware. Sidanaja Torin Didara, Muyi Lungandria, Cabajo, Mexico, Muyi Yaza, El Chapo Gurang, Lambi Makoya Mire, Muyi Zidali, Singo Yoshi Dolly Mangel Sayore. Any Awadoreha, Pizza Gangri, Tinia Yantan Chikani Sidari, Yuzugan Gandom Rene Jungayabi, Diki and Gayuja, Languza, Doyen Trajan Hanku Yongchabu, Lin Lungan Sarayu, Yida will chip him. We compare Jamu Vishila El Suare. Should we go to Jojare, Nimatine Laos to Nanganja Dizaha? New Zealand Apa Win, Asha Nangri Alunga, Luther Dugo, Sonshun Mizire, Bonstralin, Lizard Kune Billion Dambusia, we Lumanigo Punkwe Tire near England and Willan and Kubong of Jeb Janet, the champion and mainland Nemiha. Tanguya Kuze Jim Matangiara Kabawama Bainan Bainju Nazon Toluya Chikabi, Tanguya Kuze Jia Sabi Afghanistan Nanga, Bain Nazon Tolan and Pizabadre. Now by Mara, the Mina Ridaha, Bingani, Yamalu Kore Nin Sine, Methamphetamine Siro Tolutania, Pilare Suare. Nimanangan Rima, Nanganjare, Luam, Bomuya Mine, the Mina Ridaha, and I am named the Kupchi. Selatisinirello, UNODC Corps, Plavanaga Muyene Yazomu Sanga Yungu Kuga Pogavare, Muy Lumane to Casino Languza Yungu, Niaja Pobamivare, Nanganjava and Casino Lumanu, the town session ham, Yamasuya, Ubre took, being Kevime. Let them be Nayet. Tainda Situate Jari, Kisun Red, Diraha, Chasat the Sinirem, Yamasibo Jogare Sinred. ဒီသားမှာတော့အဲ့ဒီနိုင်ငံရဲ့လုပ်ငန်းမချိောက်ခဲ့ပါဘူးပူရုတော်တွင်ကျင်းနေပါကြတယ်မြန်မာနိုင်ငံရဲ့ဒီလိုဝေးလံဒေတာကကုန်းတွင်းနေမြေဟာဘာနဲ့တူလဲဆိုတော့ဟိုတချင်းကကိုလံဘီးယားနိုင်ငံမှာကမ္ဘာကျော်မွေးရာသာပဘလိုအက်စကိုဘာရဲ့မက်ဒီယင်းမြို့လို့ဖြစ်နေတယ်လို့ဆိုပြီးသူရဲ့ခီးစဉ်အစီအစဉ်ကိုဆက်လက်ရေးသားထားပါခင်ဗျာကျွန်တော်ကျော်စံသားပါ
VOA American Tanya Radio Net Yomizanya Sisinego, American Pidansu, Washington DC, Murogani, Tolin Benibale, American Pidansu, COVID 19 Yoga, Kusep Yampamu, Yibo Chini Jow, VOA Radio Net Yotan Sisinego, Yai Pongzan Pian Tolin Benibale, Radio Sisinego, Manet Chanaigani, Kunanai, Tine, Yakunaigani, Senai, T. Chini Mabe, Tolin Benibale, Yomizanya Sisinego, Nizin Yakunanaigani, Kunanai Guetti, Bowman said the tolling penny. VOA tolling the Dego, Radio Net, Joru Slano Obien, VOA Facebook Sanina Male, Nasin Tissue Nanga Barakina.
Rajinaka, Kusala Nasinyam and Numai from Taja, Susan Maro, the Kim Pitipa Kane, Pidanzu and the Sura John Yao, Jamina Homburg Tekzu, Numai Sudi, Katika Hong Uximon Sone, the North Chosen Dasunet from the Tara Chipare. မန္တန်ကအတွက်ညဉ့်ညဟာမရှိမဖြစ်လိုအပ်နေတဲ့အချိန်မှာခိုင်ပြီးမှဖြစ်နေတဲ့စစ်ပွဲဟာဘာကြောင့်ဆက်လက်ဖြစ်နေရပါသလဲဒီစစ်ပွဲညင်းသားနိုင်ဖို့ဘယ်လိုအခက်အခဲကြုံရလဲဆိုတာကိုဥက္ကမောင်စောကအခုလိုစတင်ဆုံးသတ်ပါတယ်
ဒီကတော့ငနနောတိုင်းငံဘုတ်ကိုနေသမရတရားကနေပြီးအဲဒီစိတ်ကိုရပ်ဆိုပြီးအမေပြင်းသူရပ်ဖို့တင်တယ်တခါတို့ပြောဦးတယ်ကျွန်တော်လည်းမှတ်မိနေမယ်အဲ့ဒါဘယ်လိုဖိချရလဲတကယ်တမ်းသဘောရုံမှန်နဲ့ပြောရင်အဲ့ဒါတို့ပြောရတယ်ပြောပြီးတော့ဒီဘက်ကလည်းအဲ့ဒီဘက်ကလည်းဘာသာမှထမလာဘူးသူတို့ဘက်ကလည်းမရဘူးစစ်တပ်ကလည်းအဲ့ဒါဆိုတော့စစ်တပ်ဘက်ကိုပြောနေရုံမှာပဲသူရဘက်ကတော့အင်
တခိုင်းမျိုးသားပါတီကိုအစိုးရ program ပြီးဝင်တဲ့ energy ဖွဲ့တဲ့ EMP နဲ့ဆက်ဆိုင်မှုကြီးလက်ဖြစ်တယ် EMP နဲ့ဖြစ်တာဒါပေမဲ့အခုတိုက်တာ AA ဘာမျက်သက်ဆိုင်လို့လဲစနေရရှိရပါတယ်ကျွန်တော်အဲ့ဒါကျွန်တော
်လည်းစဉ်းစားလို့မရဘူးဘယ်လိုဖြစ်လဲမသိဘူးလားကျွန်တော်မြင်လာတော့ဘယ်နာကျွန်တော်မြင်နေတိုင်းပြောပြီးဟိုနှစ်ဖက်လုံးကဟိုစစ်ချက်တက်ကလည်းအစိုးရကိုကြွချမ်းတယ်အစိုးရလည်းဘာသာမှမပြောဘူးဘာကြောင့်သူတို့ဒီရက်ဖို့မင်းမပေးဘူးဆိုတာမပြောဘူးအခုတည်းဘာသာမှမကြသေးဘူးအဲ့ဒါဘယ်လိုကြောင့်အဲ့ဒါသူတို့မပြောတာလဲဆိုတော့ကျွန်တော်နားမလည်ဘူ
းဒီဟိုင်းဂျီနမှာဖြစ်နေရဲ့ဒုက္ခတွေဖြစ်နေဟိုဘက်နိုင်ငံကိုရောက်နေကိစ္စအဲ့ဒီကိစ္စနဲ့ညာပတ်သက်စရာတစ်စုံတရာရှင်းပါလိမ့်မယ
်ဒါနဲ့တော့စဉ်းစားရဖြစ်တဲ့ကိစ္စဒီမှာအခုနောက်ပိုင်းသူတို့ကတရင်တွေထွက်နေတာလေဤအင်းနဲ့အာဇာနဲ့ပေါင်းနေပေါ့လေအဲ့ဒါမျိုးတွေတရင်နဲ့ထွက်နေတာပဲတကယ်ဟုတ်လားမဟုတ်လားလည်းဘယ်မှလည်းမသိဘူ
းတရင်အမှန်လဲလိုက်ခွင့်မရှိဘူးအမှန်ပြောရရင်ဝက်ဖတ်နေ
အဲ့ဒီမှာချွေးနာတဲ့ဒီမှာနေကျွန်တော်တို့ဘာမှကိုမသိရဘူး။အဲ့တော့ပြောရမှာတော်တော်လေးခက်တယ်။ဝေဘာမှလည်းတော်တော်လေးခက်တဲ့ကိစ္စဖြစ်နေတယ်ကွာ
။ဆိုတော့အစိုးရကဖြစ်စေတမန်တော်ကဖြစ်စေပြိုပြိုတိုက်နေတဲ့ဆိုရင်စဉ်းစားကြည့်ရကဒီဟာတဖြည်းဖြည်းနဲ့လူမျိုးကြီးအပြင်ဆောင်လာကြတယ်။တစ်ခါနဲ့တည်းစိတ်ပိုက်ရဆိုတာမမုန်းမဲနဲ့မတိုက်ကြဘူးဆိုတော့ကျွန်တော်ကြောက်ရတဲ့တိုက်ကြရင်တစ်ခါတည်းမုန်းအောင်ဆိုပြီးတော့အကြောင်းမျိုးနဲ့ဟိုဘက်ကလည်းဆော့ပြီးဒီဘက်ကလည်းဆော့ပြီးဆိုတော့လူမျိုးရေးအတွင်းဆောင်လာတဲ့တိုက်ပွဲရှင်ဒီတော့သူ့တဲ့သိအန်ရဲ့ကြီးကိုဖြစ်လာပဲကျွန်တော်ကတော့
အဲ့ဒါတော့မှန်တယ်ကျွန်တော်လက်ကမျိုးဥကျော်သားသားမျိုးလည်းမြင်တယ်လူမျိုးရေးအတွင်းဆောင်လာရင်တော့မကောင်းဘူးမကောင်းတဲ့ဖြစ်ပြီးဒီပြည်တော်စုဆိုတဲ့နာမည်နဲ့မကောင်းတော့ဘူးဘာလို့ဆိုရင်အခုဟာရခိုင်နဲ့ဖြစ်နေတယ်ပဲထားအဲဒါဆိုရခိုင်ကအလုံးမပါဘူးပဲထားအောင်အီရင်နဲ့ဖြစ်နေတယ်ပဲထားအောင်အဲအီကိုထောက်ခံနေရခိုင်ကလည်းကျွန်တော်အများရှိတယ်အာဟာဒီကတော့ဘယ်မှာထောက်ခံရင်တော့မထောက်ခံနိုင်ဘူးကျွန်တော်မြင်ရရှိတယ်။ရှိတော့အဲ့လိုဟာမျိုးဖြစ်နေစံတိုင်းတွေလည်းသိခဲ့ပါလေ။မလို့ဖြစ်ရဘယ်တော့လာမလဲဆိုတော့တက်ကတ်ကျွန်တော်တို့လာနိုင
်တယ်လေ။တချိန်မှာပဲသူတို့ကဒီပြည်တော်စုညီငယ်ရေးတဲ့ဘာလို့မလဲညာလို့မလဲဆိုတော့ပြောနေရတယ်။အဲ့ဒီမှာလည်းပဲအေးအေးမပါဘူးဆိုတော့သူခြံထားပြန်တယ်။
အဲ့ဒါလည်းကျွန်တော်လည်းမြန်မာနေဒီတွင်းကြီးကအမားကနခေါ်ပြီးဆွေးနွေးလိုက်ရင်လည်းပြီးသွားမယ်ကိစ္စပဲဆွေးဆွေးနွေးကြည့်ဆွေးနွေးကြည့်ပြီးတော့မှအဲ့ဒါမှတော့နှောင်းတယ်ဆွေးနွေးတော့မှတစ်ခါကဘာလို့လဲတစ်ခါကဘာဖြစ်လဲအဲ့ဒါကိုမသိပါဘူးဆွေးနွေးရင်ဘာမှသိမှာမဟုတ်ဘူးဆွေးနွေးပြီးတော့မှဒရုန်းနဲ့ကြည့်ရောင်းနေတဲ့ချိန်နေရှိလားမရှိလားလုံးဝမရလို့ဆက်တိုက်မယ်ဆိုရင်တိုက်တာတမျိုးကဘာမှမဆွေးနွေးဘူးကျလို့စွဲချင်နေတာတော့ကောင်းတဲ့လက္ခဏာတော့မဟုတ်ဘူးပေါ့လေကျွန်တော်ဥစ္စာသာလာတဲ့အမြင်နဲ့ပြောဖို့ပါတယ်ကျွန်တော်တော့ရှစ်ဆိုတော့လုံးဝမကြိုက်ဘူးလို့အဲ့ဘယ်ဘက်ကပဲဘလို့ဝင်ခင်နေလေဘလို့ပြင်းနေမဖြစ်နေလေရှစ်ဆိုတာကောင်းတဲ့လက္ခဏာဘူးနောက်ပြီးတော့နှုံးနဲ့ဖြစ်ပြိပခါဖြစ်တယ်ဆိုတာကဟိုကြီးဆိုတာနှစ်သက်ပြုံးချိန်မှာပဲရတယ်တစ်ခါကဒီအခါချိန်လုံးဝမရဘူးအဲ့တော့တစ်ဖက်နဲ့တစ်ဖက်ကအနည်းနဲ့အများတော့ရှိရမယ်ဘုမဟိုတစ်ဖက်နဲ့တစ်ဖက်ရှိဖြစ်ကြပြီဆိုလို့ရှိရင်ကိုဖြစ်နေတာရတယ်ဘက်လုံး50 50မှားတယ်ဖြစ်နေတယ်ဒါမှမဟုတ်60 40 90 30အဲ့ဒါမျိုးဖြစ်နေတယ်ကျွန်တော်တို့ကအကုန်မှမျိုးဘက်ကဘုံမှားတယ်ဆိုတော့လုံးဝမဖြစ်ဘူးလို့ကျွန်တော်ကျင်တယ်
။နောက်အခုရောက်ပါနေကြတော့လည်းပဲတခိုင်းချင်းနဲ့အချင်းလေးကြည့်လိုက်ရင်လည်းရွေးကောက်ပွဲတော်ကျင်းပနိုင်ပါမလားအထူးသဖြင့်ဆိုင်မြောက်ပိုင်းမှာဆိုတော့အစိုးရကလည်းရွေးကောက်ပွဲနဲ့ပတ်သက်လာပြီးနောက်ပါပြီးညီငယ်ရဲ့လိုအပ်တဲ့ကိစ္စတွေမှာတော့လည်းသူတို့ထပ်စနဲ့ဘုံမရဘူးကျွန်တော်
။ဒီလိုတွေ့ကြည့်မယ်ဆိုရင်ဟိုတစ်ခါတည်းကျွန်တော်တို့ပြန်စဉ်းစားကြည့်မယ်ဆိုရင်ရွေးကောက်ပွဲလာမယ်တို့တော်ရဟန်းကြီးမှာကသူတို့နိုင်မဲ့အခြေအနေမရှိဘူးအစိုးရအဖွဲ့ကအမြင်နဲ့သူတို့ရခိုင်မှာရခိုင်ပါတီလေးကနိုင်နေတာပဲအဲ့တော့ရခိုင်ပြည်မှာရွက်ပေါက်ပဲဖြစ်စီဖြစ်စီဖြစ်စီမဖြစ်စီဖြစ်စီသူတို့အတွက်အရှုံးမရှိဘူးလေကျွန်တော်တို့ကမြင
်ပါတီဘက်ကပေါ့ energy party ပေါ့ဆိုတက်ပြီးတော့ဘယ်လိုခါစဉ်းစားကြည့်မယ်ဆိုရင်သူကပြည်ထောင်စုမပြုတ်ပွဲရေးဘာညာဟိုဘက်ကလူဝင်မှုကိစ္စသိအကြီးကြီးနဲ့ဆွဲနေရမှာအဲ့ဒီရခိုင်ပြည်သူတွေနဲ့သူတို့နဲ့ညီညွတ်ဖို့လည်းပိုအကြီးကြီးရဖြစ်နေပါပဲဒီကိစ္စကိုစဉ်းစားမယ်နဲ့သူတို့ဘယ်လိုကြောင့်အဲ့နဲ့တိုက်နေရသလဲ
အဲ့ဒါကတော့ဒီဟိုမှာပေါ်တယ်ဘယ်မှာမဟုတ်တဲ့ဆိုင်ရင်းသားတွေနဲ့ဗမာတွေနဲ့အဲဗမာအစိုးရတွေနဲ့ညီညွတ်ဖို့ကတော့အရေးကြီးဆုံးပဲအဲ့ဒါညီညွတ်စရာကလည်းပါလုံးဘယ်တော့မှရှင်းမနေပြီးတော့ဆီလည်းရမှာမဟုတ်ဘူးနောက်ပြည်တော်စုပြုတ်ပဲဟိုလည်းတဖြည်းဖြည်းအဲ့ဒါကပုံပြီးအန္တရာယ်များတယ်အဲ့ဒါကျွန်တော်လည်းနားမလည်ဘူးဘာလို့အဲ့မှာဒီလိုကိစ္စကိုအခွင့်အောင်းကိုမယူတာဖြစ်နေဒီခဏနဲ့ဆွေးနွေးလိုက်အပြီးသွားမဲ့ကိစ္စပဲဆွေးနွေးလိုက်ဆွေးနွေးအောင်မြင်အောင်ဒီနောက်တခြားလေဆွေးနွေးဖို့လက်ခံလာတော့လို့ပြင်နေကြတယ်ကျွန်တော်ခင်ဗျာ
။နောက်အဲ့ဒီလိုကိစ္စရဲ့အပြင်ဒီမှာသူတို့ခုဘက်ကပြောတဲ့အရာဆိုလို့ရှိရင်စစ်တုံးပိုင်းတွေဖမ်းမိတာလည်းလေကိစ္စတကယ်ကြီးတဲ့ဖြစ်နေကြတဲ့အာဖဂန်နစ္စတန်စစ်ပွဲတွေမှာတော့ ဒီလိုစစ်တုံးပိုင်းတွေလဲလဲမှုတွေအပြန်အလှန်ဆွပြကြရရှိနေတယ်အဲ့ဒီဟာလူဟိုကန့်ဟန့်တာကိုလည်းတမန်တော်ကဆမလက်ခံတယ်ဆိုတာမပြောဘူးကိုယ်ကပြောတော့တရားဝါဒမဖြစ်နိုင်ဘူးဒါဟုတ်ပဲစကားတွေအန်ရီယယ်လစ်တစ်ကိုပဲသူပြောပြောနေကြတယ်
ဒီမှာဒီဖြစ်နေတာရခိုင်ကတည်းကဆွေရတည်းကဆွေတက်ကတည်းကအန်ရီယယ်လစ်တစ်ကိုပဲသူပြောပြောနေကြတယ်။ဒီမှာဒီမှာဒီဖြစ်နေတာရခိုင်ကတည်းကဆွေရတည်းကဆွေတက်ကတည်းကအန်ရီယယ်လစ်တစ်ကိုပဲသူပြောပြောနေကြတယ်။ဒီလိုနှစ်ဖက်တိုက်ကြတဲ့အဓိကပြည်သူတွေအပြင်းနဲ့လူတွေညှနာတာအခုရောဂါတွေကဆိုးတွေဖြစ်လာတဲ့အချိန်မှာတကယ်ကြောက်ဘူးဒီတစ်ဖက်ပုံပြီးတော့မကာကွယ်နိုင်ကြတဲ့အန်ရီယ
စ်ပြေဒုက္ခတွေတွေလည်းနားမဟုတ်ဘူးစခန်းကြီးမှာဒီနေရာလည်းမရှိပါလည်းမရှိစားစားတော့ဆရာမှာတောက်ဆရာရေတော့မရှိလို့ဟလာအခုကတို့ကိုဗစ်ဖြစ်လို့ရှိရင်မြန်မာလက်ဆေးရမယ်ပြောတယ်လက်ဆေးဝတ်စားပုံလက်ဆေးပုံပြောနေတောက်ကုန်တော့ရေမရှိဘူးအဲ့လိုအခြေအနေဖြစ်နေတဲ့အချိန်မှာဒီအဲ့ရောဂါသာဝင်နိုင်ရင်တော့မသက်တာဘူးလို့ကျွန်တော်ထင်တယ်တော်တော်ကိုဒုက္ခရောက်နေမယ
်ဘာသူကဒီတိပ္ပဟာကိုပြေလည်ဖို့အတွက်ဂျာဝင်ညီနိုင်ပြီမဲ့ကိစ္စတော့ဟာဆင်းလာမိရဲ့ကျွန်တော်ဘယ်သူတွေကများဝင်ပြီးစစ်ကြပ်နေချစ်ထိုင်မလဲဆိုတော့ဒီနေ့ဆရာရောက်တော့ဖွဲ့ကစစ်ကြပ်ပြီလို့ပြဆုံးရတယ်ဆိုတော့အခြေအနေမျိုးဖြစ်နိုင်တယ်ထင်ပါလား
အပြင်ကစစ်ကြပ်ပြီလို့ဆိုနေရဆိုတာကတော့အရင်63မိနစ်တုန်းကဦးနေဝင်တို့တို့ကပညာရေးဆွေးနွေးပွဲဆီခေါ်လုံးကတော့ပြုတ်ပြီးရောက်နေတဲ့ဘက်ကပါတွေကတော့လက်ကက်တာပဲလေအဲ့ဒါဆိုတော့ဘက်ကပါတွေတိယုတ်ပြရနေပြီးနေမြန်နဲ့မွေညာကောင်မှလက်ကက်တာတွေပါလေရှိတယ်ဆိုတော့အဲ့ဒါတိယုတ်ပြရဲ့ကျောင်းဝင်ဆောင်ရွက်မှုမရှိဘဲတော့မလာနိုင်ဘူးပေါ့အဲ့ဒါတော့ရှင်းတယ်လေအဲ့ဒီအိမ်ဆောက်ဆက်သုံးလုံးက
ဟုတ်ကဲ့အဲ့ခင်ဗျာသိနေတော့အဲ့ရလာရတာပဲဒါနဲ့အခုကိစ္စမှလည်းတိယုတ်ကသူ့ရဲ့အကျိုးစီးပွားရှိနေတာပဲသူရဲ့ရင်းနှီးမြှုပ်နှံမှုအဲ့ဆိုတော့အဲ့ကိစ္စကိုတော့
ဒီရတယ်လေဒီတကယ်ဝင်ပြီးတိုက်တွန်းပေးတော့ရအောင်ရမယ်လို့ကျွန်တော်ထင်တယ်အဲ့ဒီကရခိုင်ပြည်ထဲမှာသူမစီစီဝါကြီးတုံ့နံနေပါလေအများကြီးလေကြောက်ပြည်နဲ့စိတ်ကားလို့ရင်းနှီးတော့ဘာရင်းနှီးပိုက်လိုင်းတော့ဘာလို့အကုန်ရှိတယ်ဆက်သူကြိုးစီဝါတော့မှရှိနေတာပဲသူမင်းတို့ဣဇာယူလာရည်ယူလာတဲ့ရင်းနှီးမျိုးကြောက်ပြည်နဲ့ဒါနဲ့ပိုက်နေတိယုတ်ကြီးပုံနေတယ်ဆောင်းကြီးရခိုင်ပြည်ရဲ့ထွက်တဲ့တန်းငွေတွေသူတို့ရတာလေးရှိတယ်ဆက်သူအနေနဲ့ဝင်ပြီးဆောင်ရက်ပြီးနိုင်ရင်တော့ကောင်းနဲ့ကောင်းမယ်အကျိုးနဲ့ရှိမယ်လို့ကျွန်တော်ကြည့်တယ်
ဘာဖြစ်မဲ့အခုတရုတ်ရဲ့ရည်ရည်စုကကျွန်တော်မြင်တာကအိန္ဒိယရဲ့ Golden စီမံကိန်းကိုဟန့်တာဖို့အတွက် AA ကိုအသုံးချနေတယ်။ဆိုတော့ AA ဟာသူတို့ရဲ့ပါနီယယ်ဆူရတရုတ်ကလည်းစိတ်ချလက်ချပဲ AA နဲ့ဆူရနဲ့ချင်းနဲ့ကြောက်တော့သူတို့ဘာမှစိတ်ဝင်စားမပြောက်စရာ
။ဟုတ်တယ်အဲ့ဒါလည်းတက်မနာတစ်ခုဘာလို့ဒီကကနှစ်ဖက်ကလုပ်နေတယ်နေရဲဆိုတော့ကျွန်တော်ထင်နေတယ်။ဘာလို့လဲဆိုတော့တော်ကမှတမရဘက်ကထုတ်တဲ့တစ်ပြက်နားမြင်မှလည်း AA ရဲ့ Connect ဆူလက်နဲ့ဒီကတရုတ်ပြည်လိုလက်နဲ့ဒီသူတို့ကစစ်တပ်ကပြန်နေတဲ့နေ့တောင်မှဘူမိခိပင်းကြီးတွေပါတယ်ပြောတယ်ဆိုတော့အဲ့ဒီနေ့တွေသူတို့ပဲရတယ်ဝယ်ရမှာပဲကျုပ်စီအားကတည်ရွေးတဲ့ဆက်ရောင်းနေလို့ရှိရောပေါ့ရောင်းနေလို့ရှိပဲဘယ်လိုရမလဲအဲ့ဒါတွေလက်ရှိနေရာတွေကမျိုးစုံပဲ
လောရုံမှာတမရမှာထိတ်တန်းဘောင်းဆောင်မိုင်းတွေနေရာမှာလူငယ်အရာရှိတွေအများကြီးတိုးပြီးပြီးတော့ခံထားပါတယ်တခါဘုဒ္ဓမြင့်မြောက်မှလည်းသူကလည်းအဆက်တို့ချက်ပြီးသားတဲ့စက်တန်းအောင်မှကျော်လွန်လာခဲ့ပြီဆိုတော့သူကလည်းအင်းသားယူတော့မယ်ဆိုတော့တင်းနေထွက်တယ်နိုင်ငံကြီးကိုဝင်မယ်လို့တင်းနေထွက်တယ်သုံးသပ်ကြတယ်ပေါ့နိုင်ငံကြီးဝင်လာရင်တော့လူလူထောက်ခံမှုပူရအောင်သူလုပ်ရမှာပေါ့ဆိုတော့တပ်မတော်ထဲမှာလူစစ်တွေနဲ့ကြံခဲ့မယ်ဆိုတော့အဲ့ဒီအခြေအနေကိုကြည့်ရင်တော့ဒါပုံစံ scenario အစ်စ်မျိုးမျိုးပုံစံအစ်စ်တစ်ခုခုဖြစ်လာနိုင်လို့ထင်နိုင်ရရှိပါလားရှိကြတာတော့ခ
င်ဗျာဒီလိုအနောက်ဖြူတိုင်လူရှိနော်တမျိုးကြီးစစ်စရာကြာတာမင်းကြာလို့ရှိရင်ဘယ်ဘက်မဆိုနောက်ဘက်လုံးတဲ့ဆက်သားရင်းညွေလာတာပဲဘုဘဲမှာလည်းဒီဒီဘက်မှာလည်းဒီဟလာနော်တော်တော်မှတောင်းနေမှာငန်းနဲ့ပြက်ကြီးဆိုတော့တပတ်လုံးကတော့စစ်စရာတော့ကြာရင်တော့ညွေလာကြမှာပဲအောင်းလုံးကတော့နောက်ဘက်လုံးရှင်နေမှာမြညာပြီးတော့ဘာမှအကျိုးရှိတဲ့စစ်ကိုရပြီးတော့ဆွေမျိုးဘက်ဆိုင်ရတာအောင်းလုံးဖြစ်တယ်လို့ကျွန်တော်ထင်တယ်
ဒီကနေ့တနေ့တာနောက်ဆုံးသတင်းတွေကိုအီးမေးလ်ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကိုအီးမေးလ်သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့အင်တာနက်စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့အီးမေးလ်လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစေ။ VOA email တင်လာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်
COVID-19 ရောဂါကူးစက်ပြန့်နှံ့မှုမရှိအောင်ကြိုတင်ကာကွယ်မှုတွေလှုပ်ဆောင်နေရတဲ့အတွက်ပုံမှန်ကာကွယ်ဆေးထိုးဆေးတိုက်အစီအစဉ်တွေကိုမေလလဆန်းပိုင်းအထိရပ်ဆိုင်ထားခဲ့ရတာပါ။ကမ္ဘာ့ထက်မှန်ရေးအဖွဲ့ကအကြံပြုထားတဲ့ကာကွယ်ဆေးထိုးဆေးရည်တွေမှာအနည်းဆုံးရှိထားရမယ့်ကာကွယ်ဆေးပစ္စည်းတွေကိုရရှိအောင်ဆောင်ရွက်နေရလို့ဖြစ်တယ်လို့သိရပါတယ်။အခုအခါမှာတော့မေလ18ရက်နေ့ကနေစတင်ပြီးပုံမှန်ကာကွယ်ဆေးထိုးလုပ်ငန်းတွေကိုပြန်လည်စတင်ဆောင်ရွက်နေပြီဖြစ်ပါတယ်။2020ခုနှစ်မေလ29ရက်နေ့အထိစနေတနင်္ဂနွေရုပ်ပိတ်ရက်တွေကနေလွဲပြီးနှစ်ပတ်ဆက်တိုက်ထိုးနှံတိုက်ကြိုးပေးသွားမှာပါ။ပြည်သူ့ဆေးရုံတွေမှာတော့ဇွန်လ၁ရက်နေ့နောက်ပိုင်းမှာတပတ်ကိုတရက်ပုံမှန်ဆက်ပြီးထိုးနှံပြီးတော့မှဖြစ်ပါတယ်။ဒေသနာမိခင်ကလေးကျိလက်ကျမကြီးဌာနခွဲများနဲ့ကျိလက်ကျမကြီးဌာနခွဲရက်ွက်ကြေးရွာလူအုပ်စုအသီးသီးမှာတော့ဇွန်လ၁ရက်နေ့ကနေစပြီးလစဉ်ပုံမှန်ထိုးနှံပြီးတော့မှဖြစ်ပါတယ်။ပြန်လည်စတင်ဆောင်ရွက်နေပြီဖြစ်တဲ့ပုံမှန်ကာကွယ်ဆေးထိုးအစီအစဉ်မှာပါဝင်တဲ့၅မျိုးဆက်ကာကွယ်ဆေးအကြောင်းကိုကလေးတခုဆရာဝန်ကြီးဖြစ်သူဗမောက်ခဒေါက်တာဦးစောဝင်းကအခုလိုရှင်းပြပါတယ
်။၅မျိုးဆက်ကာကွယ်ဆေးကတော့ဒီပါလဲဆိုစုံစုံကြညာမေးခိုင်ပြီးတော့ကြတော့အသေးအောင်ပြီးနဲ့ဒီ H-influenza လို့ခေါ်တဲ့ဥနောက်မေးအောင်စဝင်းမိကာကွယ်ဆေးပေါ့အဲ၅မျိုးကိုပေါင်းစပ်ထားတာပေါ့ဒါကိုဆရာတို့2012ကစပြီးတော့ထည့်သွင်းခဲ့တာပေါ့နော်လောလောဆယ်အားဖြင့်တော့ကျွန်တော်တို့2လ4လ6လမှာ3ချိန်ထိုးပေးနေတယ်ဒါပေမဲ့ခုနောက်ပိုင်းမလုပ်တာလဲဆိုတော့ဒီ17လမှာရင်တော့ဆိုရင်ဒါမပါဘူးပတ်သက်ကြိုက်သူပဲထိုးပေးတယ်အခုက17လမှာပါဒီဆေးကိုထပ်ထိုးပေးမယ်ပေါ့တနည်းအားဖြင့်ကျွန်တော်က booster လို့ခေါ်တယ်အားဖြင့်ထိုးပေးတော့အဲ့လိုအားဖြင့်ထိုးခြင်းအချင်းမဖြစ်လဲဆိုတော့ဒီဆေး၅မျိုးထဲမှာပါတယ်စုံစုရောဂါပေါ့နော်သူရဲ့ခုခံကနှစ်ကြာလာတဲ့မြတ်ရော့ရော့သွားတယ်ဒါကြောင့်မလို့ကျွန်တော်ကဘာဖြစ်လို့ဆိုတော့ဒါကိုအားဖြင့်အနေနဲ့ထပ်ထိုးပေးခြင်းအဖြစ်ပို့ပြီးတော့ကာကွယ်မှုကိုပိုကြွားအောင်လုပ်ပေးမယ်နောက်ပိုင်းလဲဒီကလေးတွေကိုကျွန်တော်က၅နှစ်မှတစ်ခါ10နှစ်မှတစ်ခါထပ်ထိုးပေးအဲ့လို6ချိန်သာထိုးလို့ရှိရင်ကိုဝင်ဆောင်မှလည်းဒီစုံစုံနဲ့မေးခိုင်ထိုးကြမလို့တော့
ကိုနာဗိုင်းရပ်စ်ရောဂါဖြစ်ပေါ်မှုတွေကြောင့်ပုံမှန်ကာကွယ်ဆေးထိုးလုပ်ငန်းတွေကိုခေတ္တရာကြီးရန်နာထားတာကြောင့်မြောက်ပြည်သူချို့ကစိုးရိမ်ပူပန်မှုတွေရှိခဲ့တာပါကျမရင်းနဲ့အကလောင်းဝန်ကြီးဌာနရဲ့အကြံပေးချက်တိုင်းလိုက်လာပြီးတက်နိုင်သမျှအိမ်ထဲမှာနေထိုင်သွားမယ်ဆိုရင် COVID-19 သာမကအခြားကူးစက်ရောဂါတွေကိုလည်းအတိုင်းအတာတစ်ခုထိကာကွယ်ပြီးသားဖြစ်သွားမယ်လို့သိရပါတယ်ကာကွယ်ဆေးထိုးနှံရန်တွားတဲ့အခါမှာတော့မိဘပြည်သူတွေအနေနဲ့အောက်ပါချက်တွေကိုအတိအကျလိုက်နာဖို့လိုတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာန Facebook စာမျက်နှာမှာရှင်းတာဖော်ပြထားတာပါမိမိကိုယ်တိုင်တော်လည်းကောင်းမိမိကလေးကိုတော်လည်းကောင်းမိမိမိသားစုကိုတော်လည်းကောင်း COVID-19 ရောဂါကူးစက်ခြင်းမရှိသေးဘူးမိမိကလေးငယ်မရရှိသေးတဲ့ကာကွယ်ဆေးတွေအားလုံးအပြည့်အဝရရှိစေနိုင်မှုနဲ့မိမိကလေးငယ်ကိုကာကွယ်ဆေးနဲ့ကာကွယ်လို့ရတဲ့ရောဂါတွေကကာကွယ်နိုင်စေဖို့အတွက်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကအကြံပြုချက်တွေကိုလိုက်နာပြီးကျန်းမာရေးဝန်ထမ်းအနေနဲ့ပူးပေါင်းဆောင်ရွက်ပေးပါလို့ရေးသားဖော်ပြထားတာပါပုံမှန်ကာကွယ်ဆေးထိုးလုပ်ငန်းမှာလာစဉ်ထိုးနှံတိုက်ကြိုးပေးနေတဲ့ကာကွယ်ဆေးအမျိုးအစားတွေဟာအခုဆိုရင်12မျိုးအထိရှိလာပြီလို့သိရပါတယ်။ပုံမှန်ကာကွယ်ဆေးထိုးဆေးတိုက်အစီအစဉ်မှာ၅မျိုးဆက်ကာကွယ်ဆေးကလည်းတစ်ခုပါဝင်ဖြစ်ထဲသွင်းထိုးနှံတိုက်ကြိုးပေးနေရတာပါ။၅မျိုးဆက်ကာကွယ်ဆေးကိုထိုးနှံတိုက်ကြိုးပေးမယ်ဆိုရင်ဘယ်နှကြိမ်ထိုးနှံတိုက်ကြိုးပေးဖို့လိုအပ်နိုင်ပါသလဲလို့မေးကြည့်တဲ့အခါပြည်သူ့ကျန်းမာရေးဦးစီးဌာနမှဒုတိယညွှန်ကြားရေးမှူးဖြစ်သူဒေါက်တာဒေါက်တာလင်းကအခုလိုပြောပါတယ်။
ငါမျိုးဆက်ကာကွယ်ဆေးကသူကစုံစုံမေးအဓိကတော့စုံစုံနာပေါ့နော်စုံစုံနာရောဂါကကျမတို့ကအစတော့ငါးနှစ်အောက်ကလေးတွေရဲ့ဖြစ်ပွားစေဆုံးမှုရှော့ကျန်တာဆိုတော့ဒီ2လ4လ6လမှာ3ချိန်တိုက်ထားရဲဆိုရင်ငါးနှစ်အောက်မှာကာကွယ်နိုင်တယ်သူတစ်ဖြင့်3နှစ်အောက်မှာကာကွယ်နိုင်တယ်အခုတော့ကျမတို့ကတဖြည်းဖြည်းနဲ့ကာကွယ်ဆေးကလွှမ်းခြုံမှုများလာပြီဆိုတော့ဒီချက်ပို့ပြီးကြဲကြဲတန်းတန်းစဉ်းစားငါးနှစ်ကျော်တဲ့ကလေးတွေမှာဖြစ်နေသေးတယ်စုံစုံနာရောဂါအဲ့ဒါဘယ်လိုထပ်ချမလဲဆိုတော့အဲ့ဒါကိုကျမတို့ကထပ်ဆောင်ထိုးတယ်လို့ခေါ်ပါတယ် booster dose ဆိုခေါ်ပါတယ်အဲ့ဒါငါးမျိုးဆက်ကာကွယ်ဆေးဒရုထအကျင့်ထိုးပါတယ်ဆက်ဆက်လာမှာအဲ့ဒီကလေးတွေက9နှစ်ပြည့်ရင်ပင်စမအကျင့်ထပ်ရမယ်အဲ့ဒီကလေးတွေကပဲပင်စမအကျင့်ရပြီးသားကလေးတွေကပဲ9နှစ်နဲ့10နှစ်မှာပထမအကျင့်ထပ်ရမယ်အဲ့ဒီကလေးတွေအားလုံးကစုံစုံနာမိခိုင်ဖက်ကောတစ်သက်လုံးပူစရာမလိုတော့ဘူးပေါ့နော်အဲ့9နှစ်ကနေ10နှစ်အတွင်းမှာရမယ်ကလေးတွေကတော့တိမ်ကောင်းကင်ဆာကာကွယ်ဆေးနဲ့ပါအတူတူရရှိသွားမှာဖြစ်ပါတယ်ဟုတ်
ကာဝယ်ဆေးထိုးဆွေရဒါမှမဟုတ်ဆေးကမ်းမှာလူစုလူဝေးမဖြစ်အောင်တရက်ကိုကလေး90ဦးသာကာဝယ်ဆေးထိုးနှံတိုက်ကြိုးပေးမှာဖြစ်တာကြောင့်ဆေးရုံတို့မဟုတ်ကျန်းမာရေးဌာနကိုတက်နိုင်သမျှကြိုတင်ဖုံးဆက်ရချင်းယူဖို့လိုတယ်လို့သိရပါတယ်။မိမိတို့နေထိုင်ရာတိုင်းဒေသကြီးပြည်နယ်နဲ့မြို့နယ်တွေမှာဆက်သွယ်လေးမြန်လို့ရနိုင်မဲ့ဖုန်းနံပါတ်တွေကိုလည်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ website နဲ့ Facebook စာမျက်နှာတွေမှာရေးသားဖော်ပြပေးထားတာပါ။မိဘပြည်သူတွေအနေနဲ့ COVID-19 ရောဂါကူးစက်ပြန့်နှံ့မှုမရှိအောင်သတိပြုရမယ့်အချက်တွေကိုလိုက်နာဆောင်ရွက်ရင်းမိမိတို့ရဲ့ရင်းနှီးငယ်လေးတွေကိုပုံမှန်ကာကွယ်ဆေးထိုးအစီအစဉ်မှာပါဝင်တဲ့ကာကွယ်ဆေးတွေကိုထိုးနှံတိုက်ကြွေးလို့ရနိုင်ပြီဖြစ်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
VOA ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကနေကြိုဆိုပါရရှင်ကျွန်မဆုမြတ်မော်ပါမြန်မာနိုင်ငံတက်သမရန်တင်ယူတဲ့ကဘဝတွက်တာကျွမ်းကျင်စရာဘာသာရက်ထဲမှာထွန်းထွန်းနဲ့ချိုချိုဆိုတဲ့မျိုးဆက်ပွားဆိုင်ရာပညာပေးသင်ခန်းစာထည့်ဖို့ကိစ္စနဲ့ပတ်သက်လို့အခုရက်ပိုင်းမှာအတော်လေးပြောဆိုဆွေးနွေးနေကြတာတွေ့နေရပါတယ်ဒါကြောင့်အမေရိကန်ပြည်ထောင်စုမှာရောဒီလိုသင်ကန်းစာတွေကိုဘယ်လိုသင်တယ်လဲဆိုတာကိုကြည့်ရအောင်ပါရှင်။အမေရိကန်ကျောင်းတွေမှာလိင်ပိုင်းဆိုင်ရာကျန်းမာရေးအသိပညာပေးသင်ကြားမှုတွေအကြောင်းကိုအသေးအချာလေ့လာထားတယ်လို့ကိုရိုင်းလဲမိခင်တယောက်အနေနဲ့အတွေ့အကြုံရှိတဲ့စာရေးဆရာမမင်းငင်းကိုမေးမြန်းထားပါရယ်။ဒီမှာကမူလာရန်ကစလို့ကျားမကွဲပြားတယ်ဆိုတာကိုစပြီးသင်ပေးနေတယ်လို့ဆရာမမင်းငင်းကရှင်းပြပါရယ်
။ဒီမှာသင်တာကကိုဖတ်ဘူးတာရောကိုကလေးတွေရဲ့အတွေ့အကြုံရရောဆိုရင်မူလာရန်ကလေးရတော့လေကိုအင်ကအစိတ်ပိုင်းနေနဲ့ပတ်သက်ပြီးတော့ကလေးတွေကိုမိတ်ဆက်ပေးနေပြီသူတို့မှာကွဲပြားတဲ့ဒီယောက်ျားလေးနဲ့မိန်းကလေးကွဲပြားတဲ့ကိုအင်ကအစိတ်ပိုင်းရှိပြီးတော့ဘာလို့ဆိုတာတွေကိုသူတို့ကတင်တယ်နော်လူမှုသိပ္ပံလို့ခေါ်မယ်ဟိုဘာသာရေးချဲမှာအဲ့ဒါကိုချက်ပြီးတော့တင်တယ်တင်ပြီးတော့တကူရေးတန့်ရှင်းရေးပေါ့နော်အဲ့တော့ဥစားပေးတာတော့ဘယ်လိုကိုအင်ကအစိတ်ပိုင်းတွေကိုဘယ်လိုတန့်ရှင်းအောင်ထားရမလဲဘယ်လိုမျိုးဟိုစောက်ရှောက်တင်နေဆိုတာမျိုးတွေကိုတင်တယ်ပြီးတော့တကယ်လို့မတန့်ရှင်းမှုဆိုရင်နော်ဘာတွေနောက်ဆက်တွဲဖြစ်နိုင်လဲနေမကောင်းဖြစ်တာတို့ဘာယောဂဖြစ်နိုင်တယ်လို့ဆိုတာကိုအဲ့ဒီကလေးကအတန်းအဆင့်လိုက်နည်းနည်းချင်းပြင်ပြီးတော့တင်သွားတာပေါ့မူလတိုင်းတစ်ချောင်းလုံး၆တန်းလောက်ထိရနှစ်ပိုင်း၆ကိုလိုက်ပြီးတော့မှသူတို့ရဲ့ကိုင်ကအစိပိုင်းကွဲပြားပုံကြီးတင်တယ်။နောက်ပြီးတော့ဒီခုနပြောတယ်လို့ပေါ့နော်တခုကြီးတန်ရှင်ကြီးတခုကြီးကျမကြီးအဲ့ဒါကိုပဲဥတည်ပြီးသွားပါတ
ယ်။၆တန်းကစတဲ့အလေတန်းရောက်ရင်တော့ဆယ်ကျော်တဲ့အကြောင်းသူအကြောင်းသားတွေကိုလိမ့်ပိုင်းဆိုင်ရာကျမရဲ့အသိပညာပေးဖို့အတွက်မိဘတွေစီကအရင်ခွင့်ပြုချက်တောင်းပါတယ်
။ဒီမှာ၆တန်းနောက်ပိုင်းကိုအလေတန်းကိုတက်ခတ်တာပေါ့။အဲ့တော့၆တန်းဆိုတော့အသက်၁၂နှစ်လောက်ဖြစ်သွားပြီ။ကျမတို့ဒီမှာက၁၂နှစ်၃နှစ်ဆိုလို့ရှိရင်ထင်းလို့တတ်မှတ်တော့ဆယ်ကျော်တက်လို့တတ်မှတ်တော့ဆယ်ကျော်တက်အရွယ်မှာစပြီးတော့ကိုခန္ဓာအစိတ်အပိုင်းပြောင်းနေတာပါလို့အဲ့ဒါကြီးပါလာပြီ။အဲ့တော့မတင်ခင်မှာတည်းကတို့ကမိဘတွေစာဖို့ပါတယ်။စာဖို့ပြီးတော့ဒီလိုမျိုးနော်တင်ရိုးတွေကိုတို့တင်ပါမယ်နော်ဘယ်လိုကြောင်းရည်ပါပါမယ်အဲ့ဒါကိုတင်မဲ့အတွက်ကြောင့်နော်မိသားစုအကျူတို့ကအဲ့ဒီတော့ family education လို့နာမည်တက်ပြီးတော့ဟိုသင်ခန်းစာကိုနာမည်တက်ပါတယ်။အဲ့တော့အဲ့ဒါတင်မယ်။အဲ့တော့ကိုကိုကလေးကိုတင်ချင်တယ်တင်မလားမတင်ဘူးလားပေါ့နော်တင်ချင်တယ်သူသဘောတူရင်လက်မှတ်ထိုးပြီးတော့ form ကိုပြန်ပို့ရတယ်ဆိုတော့အဲ့ဒီနောက်ပိုင်းကျလို့ရှင်တင်ပါတယ်တင်တဲ့အခါကျတော့ကိုတောင်းကိုကျွန်မမေးကြည့်တဲ့အခါကျတော့ကျွန်မကအခါပြောတာကတော့ तू ကသူတို့ကိုတင်တဲ့အခါမှာယောက်ျားလေးမိန်းကလေးခွဲပြီးတော့တင်တယ်အဲ့ဒါက6တန်းအရွယ်ပေါ့6တန်းအတောင်ရောက်တဲ့အခါမှာယောက်ျားလေးမိန်းကလေးခွဲပြီးတော့တင်တယ်မိန်းကလေးကိုမိန်းကလေးကြီးရဲ့ခန္ဓာကိုယ်ဖြစ်စဉ်အပြောင်းအလဲဟိုမောင်းအပြောင်းအလဲနော်အဲ့ဒီအချိန်မှာဟိုဘာတွေဖြစ်လာနိုင်နေဆိုတဲ့အကျိုးဆက်တွေအဲ့ဒီအားလုံးကိုဆရာမတွေကတင်တယ်အဲ့လိုပဲယောက်ျားလေးတွေကိုလည်းယောက်ျားလေးတွေရဲ့ဟိုဟိုမောင်းအပြောင်းလဲခန္ဓာကိုယ်အပြောင်းလဲနောက်တစ်ခါကျတော့အဲ့ဒီအချိန်မှာရှိမဲ့စိတ်အပြောင်းအလဲနော်ကိုယ်အနှံ့အပြောင်းအလဲရဆက်အဲ့ဒါလေအကုန်လုံးဖွင့်ထွားပုံလေးအဲ့ဒါလေးကို6တန်းလောက်တည်းကစပြီးတော့တင်ပါတယ်အချိန်တစ်ချိန်ယူပြီးတော့ပေါ့နော်သုံးလလည်းဖြစ်ချင်းဖြစ်နေပေါ့နော်ဒီလို spring break အပြီးစာမေးပွဲတွေမတိုင်ခင်လောက်မှာသူတို့ကအဲ့လိုမျိုးတင်တယ်တင်တဲ့အခါမှာအသက်အရွယ်နဲ့အတန်းကိုလိုက်ပြီးတော့ပင်ကန်းစာတွေခွဲသွားတာပေါ့ဘယ်အရွယ်မှာပါဘူးသိတယ်လေဆိုတာမျိုးခွဲသွားတယ်ခွဲသွားတဲ့အခါကျတော့ဒီမှာအထက်တန်းရောက်လို့ရှိရင်ကိုတန်းပေါ့အထက်တန်းရောက်တဲ့အခါကျတော့ယောက်ျားလေးမိခွေမခွဲတော့ဘူးအတူတူတင်တယ်ဒါပေမဲ့အဲ့ဒီအချိန်ကိုရောက်လာတဲ့အခါကျတော့သူတို့တင်ရောကတော်တော်လေးမြင့်လောပါပြီကျွန်မထင်တယ်ဒီအထက်တန်းကျောင်းပညာရေးထဲမှာတော့သူတို့ကဒါအလုံးမသိမဖြစ်လို့ယူဆပုံကြတယ်သူတို့အတန်းထဲမှာတင်ပါတယ်အဲ့ဒီညမှာတော့ဘာဒီပါလာတယ်လေဆိုတော့ယောက်ျားလေးနဲ့မိန်းကလေးနဲ့နော်ဒီအချင်းချင်းထိဆက်ရာကနေတွေးသားကိစ္စပါလာပြီးဆိုရင်နော်ဆက်ဆံရေးတွေပါလာပြီးဆိုရင်ဘယ်လိုယောဂတွေဖြစ်နိုင်လဲအဲ့ဒီနောက်ပြီးတော့ဘယ်လိုအန္တရာယ်တွေရှိလာနိုင်လဲဘယ်လိုဆိုးကျိုးတွေရှိလာနိုင်လဲဆိုတဲ့ဥစ္စာကိုတင်ပါတယ်တင်ပြီးတော့မှဒါတွေကိုမဖြစ်အောင်ဘယ်လိုကာကွယ်မလဲတော့ဘလို့တားဆင်းမလဲဖြစ်လာရင်ဘလို့ရင်ဆိုင်မလဲအဲ့လိုသင်ခန်းစာအပြည့်အစုံအကုန်ပါပါတယ
်အမေရိကန်ကျောင်းတွေမှာအခုလိုမျိုးသင်ကြားပေးတဲ့သင်ခန်းစာတွေကို sexual health education လို့ခေါင်းဆောင်တတ်ပါတယ်လိင်ပိုင်းဆိုင်ရာကျန်းမာရေးအသိပညာပေးလို့ပြန်ဆိုနိုင်ပါတယ်လိင်လို့ပြောကြတဲ့အတွက်ကြားရတာရှိုင်းသလိုဖြစ်ပေမဲ့ဒါဟာကျန်းမာရေးတစ်ခုလုံးနဲ့ဆိုင်တဲ့ကိစ္စဖြစ်တဲ့ဆိုတာကိုလည်းဆရာမမင်းကြီးကထောက်ပြပါတယ်
လေလောက်ကောင်းစင်တက်တာကနော်ဒီကျမတို့ဒီလူတွေထင်နေကြသလိုကာမဟိုဆက်ဆံမှုတစ်ခုတည်းကိစ္စမဟုတ်ပါဘူးလိန်ဆိုတာဒီကိုအင်ကအစိတ်ပိုင်းနဲ့နော်ဒီကာမမျိုးပွားနိုင်တဲ့ကိုအင်ကအစိတ်ပိုင်းပေါ့အဲ့ဒီလိုအစိတ်ပိုင်းနဲ့ပတ်သက်ပြီးပြောတာဖြစ်တဲ့အတွက်ကြောင့်မလို့ဒီလိန်ကျမရေးလို့ပြောမယ်ပေါ့ဆိုပါတော့အဲ့လိုမျိုးပြောမယ်ဆိုရင်လိန်ပညာရေးလို့ပြောမယ်ဆိုရင်အဲ့ဒါဒီကျမရေးကြီးတစ်ခုလုံးရဲ့မဖြစ်မပြီးပါရတဲ့အစိတ်ပိုင်းလေးတစ်ခုဖြစ်ပါတယ်အဲ့ဒီအစိတ်အပိုင်းကိုဒီကျောင်းသူကျောင်းသားတွေဟာ တိကိုတိတိတယ်လို့လေကျမကထင်ပါတယ်။ဒါကြောင့်ကျမသားသမီးတွေရောကလေဒီသမီးဝသားဝကျမကဒီเจ้าကတင်မလားသဘောတူလားလို့မေးတဲ့အချိန်မှာကျမလူလူလားလားနဲ့သဘောတူတယ်လို့ချက်ချင်းနဲ့ဟိုကျမကတော့လက်မှတ်ထိုးခဲ့ပါတ
ယ်။မြမရှင်ကျေဖို့အရာမိဘနဲ့သားသမီးချားမှာလိမ်မိုင်းဆိုင်ရာတိတိနဲ့ဘဟုတုတမျိုးပွန့်ပွန့်လင်းလင်းပြောလို့မရှိတာကြောင့်เจ้าမြမစနေကြကြတင်ပေးတာကိုသားသမီးအတွက်အကျိုးရှိတယ်လို့လည်းသူကမြင်ပါတယ်။
ကျမတည်တလို့ဆိုလို့ရှိရင်တချို့သင်္ကန်းသားတွေပေါ့နော်ဟိုကျမခင်ဗျကျမထပ်ပြီးတော့တရားအောင်မေးကြည့်ရခါမှာတချို့ကျမရင်းနဲ့ပတ်သက်တဲ့ဟိုနည်းနည်းလေးနဲ့သင်္ကန်းသားတွေဆိုလို့ရှိရင်ကျမရေးဌာနကနေလာတင်ပေးတယ်လို့ပြောပါတယ်နော်နောက်တစ်ခါလူမှုဆက်ဆက်ရေးနဲ့ပတ်သက်လို့ရှိရင်လေလူမှုရေးဌာနက social worker တွေပေါ့နော်သူတို့တွေကလာတင်ပေးတယ်လို့ပြောပါတယ်ဆိုတော့ကပို့ပြီးတော့စနစ်ကျတဲ့သင်္ချာရေးကိုရတဲ့အတွက်ခလေးတွေဒီသူတို့မဖြစ်နေရင်ဆိုင်ရမယ်ဆေချော်တဲ့အရွယ်မှာကျုံရမယ်နော်ဟိုမုံအပြောင်းလေးပြဿနာတွေနော်လီအင်ကာအခြေအနေအပြောင်းလေးတွေအားလုံးကိုသိပ္ပံကြီးချတည်သွားပြီးတော့စနစ်စကားခွဲနိုင်ကျမထင်ပါတယ်ကျောင်းပညာကြီးကပေးတဲ့သင်ခန်းစာဖြစ်တဲ့အတွက်ကြောင့်ကောင်းကျိုးရတာအများဆုံးသွားပါတယ်ဒါကြောင့်အဲ့လိုယုံကြည်တဲ့ဟိုယုံကြည်ချက်တွေပဲကျမကတော့ဒီလိုတည်ယူတည်တန်းပေးတာကိုကျမလက်ခံပါတယ်
American ပြည်တော်စု Maryland ပြည်နယ်မှာနေထိုင်တဲ့စာရေးဆရာမမင်းငိမ့်ဖြစ်ပါတယ်။ဒီသင်ခန်းစာတွေကြောင့်တကိုယ်ရတန်ရှင်းရေးကစလို့ကျန်းကျန်းမာမာနေထိုင်ရမယ့်နည်းလမ်းတွေအတိုင်းသူ့ရဲ့သားသမီးတွေလိုက်နာကြတာကကောင်းကျိုးတက်ရောက်မှုဖြစ်တယ်လို့ဆရာမမင်းငိမ့်ကပြောပါတယ်ရှင်။ကျွန်မဆုမြတ်ပါပါ။
ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးဖတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောစနေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင
်။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။အမေရိကန်ပြည်တော်စုမှာကိုရိုနာဗိုင်းရပ်စ်ကရောက်တာကြောင့်သေဆုံးရသူကအခုဆိုရင်3သိန်းနီးပါးရှိနေပြီဖြစ်ပြီးကမ္ဘာတစ်လုံးမှာတော့3သိန်းခွဲကျော်ရှိနေတယ်လို့ American John Hopkins Tech တို့စစ်တမ်းမှာဖော်ပြပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောက်တာဖြစ်ပွားနေတာကြောင့်ဖျက်မြခြင်းအားဖြင့်လူငယ်အလုပ်သမား6ယောက်မှာတရုတ်ထက်မကအလုံးမလုံးနိုင်တဲ့ဖြစ်သွားအောင်လေဒါဟာအမေရိကတိုက်နိုင်ငံတွေမှာအဆိုးအဝါဆုံးဖြစ်နေတယ်လို့ကုလသမဂ္ဂအလုပ်သမားအဖွဲ့ ILO ကဗိုလ်တဖူးနဲ့ဂျန်နီဗာဇလင်းစာရှင်းလင်းပွဲမှာပြောပါတယ်။ကမ္ဘာတစ်လောရင်ဆိုင်နေတဲ့ဒီကရောဂါကအလုပ်ကိုင်ပေါ်ဘလို့တက်ရောက်မှုရှိတယ်ဆိုတာကို ILO ကသရုပ်ထမြောက်အစိုးရခံစားထုတ်ပြန်ခဲ့တာပါ။မြန်မာနိုင်ငံတွင်အခြေခံအဆောက်အုံတိဆောက်ရေးဆိုင်ရာရင်းနှီးမြှုပ်နှံမှုတွေလောက်လာမှာအတူတူပူးပေါင်းဆောင်ရွက်သဘောတူညီချက်တည်းကိုမြန်မာနိုင်ငံစီမံကိန်းဗန္ဒာရေးနဲ့ဆက်မဝင်ကြီးဌာနနဲ့စင်ကာပူနိုင်ငံ Infrastructure Asia IA တို့လက်မှတ်ရေးထိုးခဲ့ပါတယ်။အခုလက်မှတ်ရေးထိုးခဲ့တဲ့သဘောတူညီချက်ကြောင့်မြန်မာနိုင်ငံရဲ့ရေရှည်တည်ဆင့်ခန့်ခွဲစီမံကိန်းတွေနဲ့ကန့်ညီတဲ့အခြေခံအဆောက်အုံတည်ဆောက်ရေးဆိုင်ရာရင်းနှီးမြှုပ်နှံမှုအချက်အလက်တွေရရှိဖို့အထောက်အကူပြုမှာလည်းဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဆက်မှုလုပ်ငန်းရှင်တွေကကိုရိုနာဗိုင်းရပ်စ်ကြောင့်ငွေရှင်းပေးဖို့ပြက်ကွက်နေတဲ့နာမည်ကြီးအနောက်တိုင်းဖက်ရှင်ကုမ္ပဏီတွေကိုအမိပြက်ဆင်းနဲ့ထက်သွင်းမယ်လို့ဗိုလ်တဖူးနဲ့မှပြောပါရယ်။ကမ္ဘာပေါ်မှာတရုတ်ပြည်ရင်ဘင်္ဂလားဒေ့ရှ်ဟာအနောက်နိုင်ငံတွေကိုအဝတ်အထည်ဒုတိယအများဆုံးတင်ပို့နေတဲ့နိုင်ငံဖြစ်ပါရယ်။ချက်တပင်းနဲ့မနေ့ကသတင်းတွေကတော့တလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကြံ့မှကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ချစ်မချင်းတို့ပါ။
This program has come to you from the Voice of America, Washington.